Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇူလိုင်လ26ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line meter 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာပါကျွန်တော်ရနိုင်ပါ။တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုမတ်စုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ American သမ္မတ Joe Biden နဲ့ဒုသမ္မတ Kamala Harris တို့ဟာ Washington မြို့တော်ကိုရောက်လာတဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့မနေ့ကအတီးကြားစီတွေ့ဆုံခဲ့ကြပါတယ်။ American သမ္မတဟောင်း Obama နဲ့ဇနီး Michelle Obama တို့ကတော့ Democrat Party ဒီသမ္မတလောင်းနေရာအတွက်ဒုသမ္မတ Kamala Harris ကိုထောက်ခံကြောင်းတရားဝင်ပြောကြားလိုက်ပါတယ်။24 Paris Olympic ပြိုင်ပွဲဖွင့်ပွဲအခမ်းအနားကျင်းပဖို့ရှိနေချိန်မှာပဲပြည်သူနိုင်ငံကအမြန်ရထားလိုက်တစ်လျှောက်ကဒီအချက်ပြစနစ်နေရာတချို့မှာမိရှုခံရတဲ့အတွက်ယထာခီးစဉ်တွေအခက်ခဲနဲ့ရင်ဆိုင်ကြရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းရောင်းဒေသကိုဝင်ရောက်ချုပ်ကန်ထားတာမဟုတ်ဘဲနဲ့အဲ့ဒီမြို့ရွာတွေကိုစက်ကြီးလာကောက်တဲ့အဖွဲ့တွေကိုမလုဖို့ဝင်ရောက်ဟန့်တားတာတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် NDAA မိုင်းလောက်အဖွဲ့ကပြောဆိုလိုက်ပါတယ်
ဒီလိုခါထလာပြန်တယ်သူတို့ဒီမြို့ထဲမှာမဟုတ်ဘဲနဲ့ပင်းသားမှာရွာသွေးလာပြီးမှစကြက်ကောက်တာရောတတတိစုဆုံးတာရောကျွန်တော်တို့လက်မခံဘူးအဲ့ဒါနဲ့ကျွန်တော်တို့တော့မောင်းထုတ်တာ
ပါမိုင်းလာအဖွဲ့ရဲ့ပြောခွင့်ရပါရှင်နောက်ပြီးတော့ဒီမန္တလေးမရယာစင်ကူဘက်ကတိုက်ပွဲအခြေအနေတိုက်ပွဲပြင်းထန်နေတဲ့ရခိုင်တောင်ပိုင်းကရေကြီးရေလျှံမှုအနေထားဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမ်မလာဟဲရစ်တို့ဟာဝါရှင်တန်မြို့တော်ကိုရောက်လာတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ညာဟူနဲ့မနေ့ကတီးကြားစီတွေ့ဆုံခဲ့ပါတယ်။ဂါဇာစစ်ပွဲဆုံးသက်ရေးဟမတ်တို့လက်ထက်ကတရားခံတွေပြန်ခေါ်လာနိုင်အောင်ဆောင်ရွက်ရေးနဲ့ရေရှည်ငြိမ်းချမ်းရေးအတွက်အဖြေရှာနိုင်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးတိုက်တွန်းလိုက်ပါတယ်
။ I also expressed with the Prime Minister my serious concern.About the scale of human suffering in Gaza, including the death of
Gaza ဒေသလူတွေရဲ့ဘေးဒုက္ခရောက်ရတဲ့အတိုင်းအတာပမာဏကိုအထူးစိုးရိမ်မိတဲ့အကြောင်းဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကိုပြောဆိုခဲ့တဲ့အကြောင်းနဲ့အပြစ်မဲ့အရသားတွေအများပြားသိဆုံးနေရတဲ့ကိစ္စလည်းပါဝင်တဲ့အကြောင်းဒုသမ္မတကမလာဟဲရစ်ကပြောဆိုသွားတာဖြစ်ပါတယ်။လူနှစ်သန်းကျော်စားနပ်ရိက္ခာမလုံလောက်တဲ့အခြေအနေလူ9သိန်းကျော်အကြီးကျယ်ငတ်မုတ်ပြီးတော့စားနပ်ရိက္ခာပြတ်တောက်နိုင်တဲ့အခြေအနေတွေကိုစိုးရိမ်တဲ့အကြောင်းလဲဝန်ကြီးချုပ်နက်တန်ညာဟူးကိုပြောဆိုခဲ့တယ်လို့ဒုသမ္မတကမလာဟဲရစ်ကပြောပါတယ်။ပြီးခဲ့တဲ့6လအတွင်းဂါဇာဒေသမှာဖြစ်ပျက်ခဲ့တာတွေဟာတုံ့လောက်စရာထိခိုက်ပျက်စီးမှုတွေဖြစ်တယ်လို့လည်းဒုသမ္မတဟဲရစ်ကပြောပါတယ်။အစ္စရေးနဲ့ဟမတ်တို့ကြားပြစ်ခတ်ရဆဲရေးဆွေးနွေးမှုတွေနောက်ဆုံးအဆင့်ရောက်နေပြီဆိုပေမဲ့သဘောတူညီချက်ရဖို့အတွက်ညှိနှိုင်းနေဆဲဖြစ်တဲ့အကြောင်းအမေရိကန်သမ္မတအင်မီတော်ကပြောဆိုထားပါတယ်။အမေရိကန်ရွေးကောက်ပွဲမတိုင်ခင်အပြောင်းလဲနဲ့မဲဆက်စည်းရုံးမှုတွေကိုအများကအောင်ဆိုင်နေချိန်မှာပဲဂါဇာပြည်ပခန့်နဲ့အမေရိကန်ရဲ့ရည်တည်ချက်တွေကလည်းအမေရိကန်နိုင်ငံရေးကိုရိုက်ခတ်နေပြီးတော့ဒီချိန်မှာဝန်ကြီးချုပ်နက်တန်ယာဟူးဝါရှင်တန်မြို့တော်ကိုရောက်လာတာပါ။ဒီနေ့တောက်ကြနေမှာတော့အစ္စရေးဝန်ကြီးချုပ်ဟာ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့ရှိပါတယ်ခင်ဗျာ။
ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့လက်ရှိဒုသမ္မတကမလာဟဲရစ်ကိုထောက်ခံတဲ့ကြောင်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးမစ်ရှယ်အိုဘားမားတို့ကတရားဝင်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဒီမိုကရက်ပါတီတွေမှာဩဇာအရှိဆုံးလို့ယူဆထားကြတဲ့အိုဘားမားတို့ဇနီးမောင်နှံကထောက်ခံကြလိမ့်မယ်လို့မျှော်လင့်ထားပြီးဖြစ်ပေမဲ့အခုလိုမျိုးတရားဝင်ထုတ်ဖော်ပြောဆိုတာကတော့သမ္မတလောင်းကမလာဟဲရစ်အပေါ်မှာအရေးပါတဲ့ထောက်ခံမှုဖြစ်ပါတယ်။အိုဘားမားဇနီးမောင်နှံကထောက်ခံကြောင်းကမလာဟဲရစ်ကိုတယ်လီဖုန်းနဲ့သုံးပွင့်ဆိုင်ဆက်သွယ်ပြောဆိုထားတဲ့ဗီဒီယိုမှတ်တမ်းကိုတော့ဒီကနေ့ဇူလိုင်လ26ရက်နေ့မနေ့အစောပိုင်းမှာထုတ်ပြန်ခဲ့တာပါ။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမပြုဖို့လက်ရှိသမ္မတဂျိုးဘိုင်ဒန်ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာတော့ဒုသမ္မတကမလာဟဲရစ်ဟာပြိုင်ဘက် Republican Party သမ္မတလောက်ဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မှုအတွက်မဲဆွယ်စည်းရုံးမှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေပါတယ်။ဒီရွေးကောက်ပွဲမှာတော့ဒုသမ္မတကမလာဟဲရစ်ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်နေဆိုပေမဲ့လည်းတနည်းအားဖြင့်ဒါကတော့သမ္မတဘိုင်ဒန်ရဲ့ဒုတိယသမ္မတသက်တမ်းဖြစ်တယ်လို့ယူဆနေသူတွေလည်းဖြစ်ပါတယ်။အိုဘားမားဇနီးမောင်ရဲ့ဒီကနေ့ထောက်ခံမှုကတော့အမေရိကန်သမိုင်းမှာပထမဆုံးလူမဲသမ္မတဖြစ်ခဲ့တဲ့အိုဘားမားနဲ့အာရှနဲ့လူမဲပေါင်းဆက် မွေးဖွားထားတဲ့ဒုသမ္မတကမလာဟဲရစ်တို့အကြားလူမဲအချင်းချင်းသွေးစည်းညီညွတ်မှုကိုပြသလိုက်တာလည်းဖြစ်ပါတယ်ရှင်
။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအမေရိကန်ကကြောတောင်းနောက်ခံပေးထားတဲ့ဂျီအဖွဲ့စန့်ချင်ရေးညမောင်းတပ်ဖွဲ့တွေကိုလက်ခံထားတဲ့စစ်အခြေစိုက်စခန်းတွေကိုမနေ့ကြာသပတေးနေ့နဲ့ဒီကနေ့တောက်ချနေ့တွေမှာဒုံးကျည်တွေနဲ့တိုက်ခိုက်ခံခဲ့ရတယ်လို့လုံခြုံရေးတာဝန်ရှိသူတွေနဲ့စစ်ရေးလှလစောင့်ကြည့်သူတွေကပြောပါတယ်။ဂါဇာစစ်ပွဲအစောပိုင်းကာလတွေမှာအဲ့လိုတိုက်ခိုက်တာတွေမကြာခဏရှိခဲ့ပေမဲ့အဲ့နောက်ပိုင်းမှာတော့ဒီလိုတိုက်ခိုက်မှုတွေအများအပြားရပ်တန့်နေကြတာပါ။ Amber Khan က ANL ဆက်ဒီစစ်အခြေစိုက်ခန်းအနီးဝန်းကျင်ကိုဒုံးကျည်လေးခုကျခဲ့တယ်လို့ Iraq လုံခြုံရေးသတင်းရင်းမြစ်တွေကပြောပါတယ်။နောက်ထပ်လုံခြုံရေးတာဝန်ရှိသူတူကတော့ဒရုန်းတစ်စင်းနဲ့ဒုံးကျည်3စင်းဟာစစ်ခန်းအနီးနားကိုထိမှန်ခဲ့တာဖြစ်တယ်လို့ပြောပါရယ်တိုက်ခိုက်မှုကြောင့်တော့ထိခိုက်ပျက်စီးတာတစုံတရာမရှိဘူးလို့လည်းအမေရိကန်တာဝန်ရှိသူတူကပြောပါရယ်ဒါပြင်ဆီးရီးယားနိုင်ငံအရှေ့ပိုင်းကဒီအဇော့ခရိုင်ကကိုနိုကိုညုံမောင်းတပ်ဖွဲ့ရဲ့အစစ်အခြေစိုက်ခန်းနားမှာလည်းဒုံးကျည်တစ်စင်းထပ်မံနေကြားရောက်ခဲ့ပြီးတော့လောလောဆယ်တော့ထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောပါရယ်ဒီဒုံးကျည်ကိုတော့အီရန်ထောက်ခံတဲ့စစ်သွေးကြောအဖွဲ့တွေရှိတဲ့နေရာတွေကနေပိတ်တာလို့လည်းပြောပါရယ်ဒါပေမဲ့အခုလောလောဆယ်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ဘသူကမှတော့အခုချိန်ထိသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့တရင်ဝင်ထုတ်ပြန်ပြောဆိုခြင်းတော့မရှိသေးပါဘူးခင်ဗျာ
ယူကရိန်းနိုင်ငံရဲ့ဒေသတစ်ခုထဲမှာရှိတဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အဦတွေကိုရုရှားတို့ကမနေ့ညတုန်းကဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လျှက်စစ်ဓာတ်အားပေးဝေရေးအစီအစဉ်တွေရပ်ဆိုင်းသွားတယ်လို့ယူကရိန်းအမျိုးသားလျှက်စစ်ဖြန့်ချီရေးကုမ္ပဏီယူကရိန်းနာဂိုကဒီကနေ့ဇူလိုင်လ26ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့တိုက်ခိုက်ခံခဲ့ရတဲ့ချာနီဟီဖ်ဇိုက်ဒိုမီဒေတာကလူအများစုကိုလျှက်စစ်မိတွေပြန်ပြီးတော့ရအောင်လှုပ်ဆောင်ပေးနိုင်ခဲ့တယ်လို့ယူကရိန်းနာဂိုကုမ္ပဏီကပြောပါတယ်။ညပိုင်းမှာတော့ရုရှားတို့ပြစ်လွတ်လိုက်တဲ့ဒရုန်းရေ22စင်းနဲ့က20ကိုကြားဖြတ်ပစ်ချနိုင်ခဲ့ကြောင်းယူကရိန်းလေတပ်စစ်ဦးစီးချုပ်ကပြောပါတယ်။ဒရုန်းရေအများစုကိုတော့ခါဆွန်ဆူမီဇိုက်ဒိုမီချာနီဟီဖ်ဒေတာတွေမှာပစ်ချနိုင်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုကြောင့်ချာနီဟီဖ်နီဇန်မြို့တွေမှာတော့အခြေခံအဆောက်အဦနဲ့လူနေဆောင်တချို့ပျက်စီးခဲ့တယ်လို့ဒေတာအုပ်ချုပ်ရေးမှူးကပြောပေမဲ့တခြားအသေးစိတ်အချက်အလက်ကိုတော့ထည့်သွင်းပြောဆိုမရှိပါဘူး။နွေဦးရာဒီကနေစလို့ယူကရိန်းနိုင်ငံတွေကလှောင်စာစွန့်ရင်ဆိုင်ရာအခြေခံအဆောက်အဦတွေကိုအချိန်မြင့်ပြီးတော့တိုက်ခိုက်လာနေတဲ့အတွက်ယူကရိန်းအနေနဲ့ဥရောပသမ္မတကလျှက်စစ်ဓာတ်အားတွေကိုတိုးမြင့်တင်သွင်းနေရပါတယ်ရှင်။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရှင
်ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ချင်းညာပေးနေပါတယ်လောင်နိုင်ငံဗီယက်ကျင်းမြို့တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးတရုတ်ရုရှားဂျပန်တောင်ကိုရီးယားစတဲ့ဆွေးနွေးပွဲနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့ဒီနေ့တောက်ကြနေ့တီးကြစီတွေ့ဆုံနေပြီးတော့မြန်မာနိုင်ငံအတွက်လက်နက်ကင်ပဋိပက္ခနဲ့အကြမ်းဖက်မှုတွေကအဓိကပြောဆိုဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ
်
တောင်တရုတ်ပင်လယ်မှာဖြစ်ပျက်နေတာမြောက်ကိုရီးယား၊အစ္စရေး၊ဂါဇာပင်လယ်နီနဲ့မြန်မာနိုင်ငံကဖြစ်ပျက်နေသမျှဒီဒေသတွင်းဒီနဲ့ကမ္ဘာတည်ငြိမ်ရေးအပေါ်မှာဆက်နွယ်ရိုက်ခတ်နေတဲ့အကြောင်းနယူးဇီလန်နိုင်ငံသားရေးဝန်ကြီးဝင်းစတန်ပီတာကအာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့ဒီနေ့တွေ့ဆုံချိန်မှာပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်ပကဖြည့်ရှင်ရေးအာဆီယံအဖွဲ့ကြီးကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်ရေးအပြင်ဒေသတွင်းနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုကိစ္စတွေကလည်းဒေသတွင်းအစည်းအဝေးတွေမှာလွှမ်းမိုးနေတဲ့အကြောင်းအရာတွေဖြစ်ပါတယ်ဒီနေ့ဗီယက်ကျင်းမြို့တော်မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေဟာတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့လည်းတီးခြားတွေ့ဆုံခဲ့သလိုရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နဲ့လည်းတွေ့ဆုံခဲ့ပါတယ်ဒါပြင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေနဲ့လည်းတီးခြားဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်ဒီအစည်းအဝေးအတွက်မှာလည်းဒေသတွင်းတည်ငြိမ်ရေးနဲ့မြန်မာနိုင်ငံရေးကိုထက်သွင်းဆွေးနွေးနိုင်တယ်လို့ဒေသတွင်းအကဲခတ်တွေကညွှန်လင်းထားကြပါတယ်။သုံးရက်ကြာကျင်းပတဲ့အာဆီယံအစည်းအဝေးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်လည်းတက်ရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးအခြေအနေတွေတိုးတက်မှုမရှိတဲ့အတွက်နိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ခွင့်ပေးဖို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်ထားပြီးတော့အမေရိကန်ပြည်ထောင်စုကလည်းဒီဆုံးဖြတ်ချက်ကိုထောက်ခံထားပါတယ်။အခုအာဆီယံအစည်းအဝေးမှာတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအစိမ့်အရာရှိ2ဦးတက်ရောက်ခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့နေရာဒေသတော်တော်များများမှာရိုဟင်ညာဒုက္ခသည်တွေကိုလက်နက်ကင်ပြိပခါတွေမှာတပ်သားသေးဖြစ်နေအတင်းကျပ်ဖမ်းဆီးဆူဆောင်းနေတဲ့အကြောင်းနဲ့ဒီလိုမျိုးဖမ်းဆီးခေါ်ဆောင်တာကတော့နိုင်ငံတကာစစ်ဥပဒေကိုချိုးဖောက်တဲ့အပြင်လူကုန်ကူးမှုမြောက်ပါတယ်လို့ 45 Rights လူခွေအဖွဲ့ကဒီကနေ့သတင်းထုတ်ပြန်ပါတယ်ဒီလိုမျိုးမြန်မာစစ်ကောင်စီဘက်ကအတင်းအကျပ်တရားမဝင်စစ်မှုထမ်းမှုခေါ်ဆောင်တာတွေကိုရပ်တန့်မှုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလှုပ်ရှားနေတဲ့ရိုဟင်ညာလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်းရိုဟင်ညာဒုက္ခသည်တွေကိုဖမ်းဆီးခေါ်ဆောင်နေတဲ့အကြောင်းဇူလိုင်လ26ရက်နေ့ရက်စွဲနဲ့အစီရင်ခံစာထုတ်ပြန်ထားပါတယ်2024ခုနှစ်ဖေဖော်ဝါရီလနဲ့ဇူလိုင်လကြားမြန်မာစစ်ကောင်စီဘက်ကအတင်းကျပ်စစ်မှုထမ်းစေခဲ့တဲ့ရိုဟင်ညာ6ဦးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့စခန်းတွေကနေပြန်ပင်းဆွဲခေါ်ဆောင်ခဲ့ရတဲ့မြန်မာစစ်ကောင်စီရဲ့အချုပ်ခန်းကိုပြောင်းရွှေ့ပို့ဆောင်ခံရတဲ့ရိုဟင်ညာ4ဦးအပါအဝင်ရိုဟင်ညာ23ဦးကို45 Rights အဖွဲ့ကတွေ့ဆုံမေးမြန်းထားပါတယ်မြန်မာစစ်ကောင်စီကျူးလွန်နေတဲ့လူမျိုးတုံးတပ်ဖြတ်မှုတွေကနေလွတ်မြောက်လာတဲ့ရိုဟင်ညာတွေဟာအခုဆိုရင်သူတို့ဘော်မှာရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်ထားတဲ့အတွက်အဓိကတာဝန်ရှိတဲ့သူရဲ့စစ်မှုထမ်းတပ်သားအဖြစ်အတင်းကျပ်ခိုင်းစေခံရတယ်ဆိုတာကို45 Rights အဖွဲ့ကလူခွေးဆရာတာဝန်ခံတဦးဖြစ်တဲ့ Egypt မင်းခန်းကပြောဆိုထားပါတယ်ရှင်
။ဂျပန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကမိုးအကြီးကျယ်ရွာသွန်းပြီးတော့ရေကြီးမြေပြိုလာတွေကြောင့်လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်ပြီးတော့လူတွေကိုဘေးလွရာကိုရှေ့ပြောင်းပေးခဲ့ရပါတယ်။အဲ့လိုရေကြီးမြေပြိုမှုတွေကြောင့်ဒီနေ့မှရတဖွဲ့ဝင်2ယောက်အဖွဲ့ဝင်လူ4ယောက်ပျောက်ဆုံးနေပါတယ်။ယမဂါရာခရိုင်ရှင်ဂျူကျိုင်းကရှင်ဂျုံမြို့မှာတော့ရဲကားတစ်စင်လှည့်လည်နေစဉ်မှာရေထဲမျောပါသွားပြီးတော့ရဲတပ်ဖွဲ့ဝင်နှစ်ယောက်လည်းပျောက်ဆုံးနေပါတယ်။မနေ့ကမိုးအများဆုံးရွာသွန်းခဲ့တဲ့ယူဇာနဲ့ဆာကာတာမြို့တွေမှာတော့တနအီတွင်းမှာမိုးရေကြိမ်ဟာလေးလက်မလောက်အထိမြင့်တက်လာပြီးလူတွေကိုလည်းကုန်းမြင့်ပိုင်းတွေမှာနေကြဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။အခုလိုမိုးကြီးမြေပြိုလာတဲ့ကြောင့်ယမဂါတာရှင်ကန်းဆန်ကြည်စံရထားပြေးဆွဲတာကိုဒီနေ့မှာဒစိမ့်တစ်ပိုင်းရနာထားတယ်လို့ East Japan Railway Company ကပြောပါတယ်ဒီနေ့ညနေပိုင်းအထိနောက်ထပ်မိုးရေကြိမ်၈လမလောက်ထပ်ပြီးတော့ရွာသွန်းနိုင်ပြီးတော့လူတွေကိုသတိထားကြဖို့လဲဂျပန်နိုင်ငံရဲ့မိုးလေဝသနဲ့ဇလဗေဒဌာနကပြောကြားထားပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံကအမြန်ရထားလိုင်းတစ်လျှောက်ကအချက်ပြစနစ်နေရာတချို့မီးရှို့တိုက်ခိုက်ခံရတာကြောင့်ထောင်ပေါင်းချီတဲ့ခီးသွွားပြည်သူတွေအခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီလို့ရက်ကတော့ဒီကနေ့ဇူလိုင်လ26ရက်နေ့မှာကျင်းပမယ်အိုလံပစ်ပွဲတော်ရဲ့ဖွင့်ပွဲနေ့မှာတမင်ကြိုတင်ကြံစီလှုပ်ဆောင်တဲ့အဖြတ်အမှောက်လုပ်ငန်းအဖြစ်နဲ့ယူဆကြပါတယ်ဒီကနေ့ကျင်းပမယ်အိုလံပစ်ပွဲတော်ရဲ့ဖွင့်ပွဲအခမ်းအနားကိုတော့နိုင်ငံခေါင်းဆောင်တွေအရေးကြီးပုဂ္ဂိုလ်တွေနဲ့အပရိသတ်3သိန်းလောက်တက်ရောက်ဖို့ရှိနေတာမို့လို့မြို့တော်ပါရီမှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ဂျာကအခုလိုတိုက်ခိုက်မှုဖြစ်ခဲ့တာပါနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းကိုပြေးဆွဲနေတဲ့ Atlantic အမြန်ရထားလိုင်းခီးစဉ်တွေထိခိုက်ခဲ့ရသလိုနွေရာသီအားလည်းရက်ခီးသွွားချိန်နဲ့လည်းတိုက်ဆိုင်နေတာကြောင့်ရင်ကျောပိတ်ဆို့မှုတွေဖြစ်နေပါတယ်ဒီတိုက်ခိုက်မှုကြောင့်ခီးသည်8သိန်းလောက်ကိုထိခိုက်စေတဲ့အပြင်ပျက်စီးမှုကလည်းကြီးမားလွန်းလာကြောင်းပြန်ပြီးတော့ပြင်ဆင်ရေးအတွက်အချိန်ယူလုပ်ဆောင်ရမှာဖြစ်ပါတယ်အခုလိုမျိုးအမြန်ရထားလိုင်းအချက်ပြစနစ်တချို့မီးရှို့တိုက်ခိုက်ခံရတာကြောင့်မြို့တော်ပါရီနဲ့နိုင်ငံမြောက်ပိုင်းဒေသကိုပြေးဆွဲနေတဲ့ရထားလိုင်းဟာမိနစ်60ကနေ2နာရီကြာနှောင့်နှေးကြမ်းကြာမှုတွေဖြစ်ခဲ့တယ်လို့ခီးသည်များဆိုင်ရာဌာနအကြီးအကဲကပြောပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးကြပါမယ်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းရောင်းဒေသကိုဝင်ရောက်ချုပ်ကန့်ထားတာမရှိပါဘူးလို့အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် NDAA မိုင်းလာအဖွဲ့ကပြောဆိုလိုက်ပါတယ်အဲ့ဒီဒေသကိုဝင်ရောက်လာတာကတော့စက်ကြီးကောက်ခံမှုတွေရှိလာတဲ့အတွက်လာကောက်တဲ့အဖွဲ့ကိုမလုပ်ဖို့ဝင်ရောက်ထိန်းသိမ်းတာသာဖြစ်တယ်လို့လည်းပြောပါတယ်လက်ရှိရှမ်းမြောက်မှာတိုက်ပွဲတွေပြင်းထန်နေတာနဲ့ပတ်သက်လို့ငြိမ်းချမ်းရေးဆွေးနွေးကြဖို့ရှိတယ်ဆိုရင်သူတို့အနေနဲ့ဝင်ရောက်ကူညီပေးဖို့အသင့်ရှိပါတယ်လို့လည်း NDAA အဖွဲ့ကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်မြတ်ဒဇင်အောင်ကတင်ပြပေးထားပါတယ်
ပြည်ရဲ့ရပိုင်းကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ရှမ်းပြည်နယ်အရှိပိုင်းကမိုင်းရောင်းဒေသကိုမိုင်းလာအဖွဲ့တွေရောက်လာတာဖြစ်ပါတယ်။ဝင်ရောက်လာတာကဒေသခံတွေစီကစက်ကြီးကောက်ယူမှုတွေရှိလာတဲ့အတွက်လာကောက်တဲ့အဖွဲ့ကိုမလုပ်ဖို့ဝင်ရောက်ထိန်းသိမ်းတာဖြစ်တယ်လို့မိုင်းလာအဖွဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်က VOA ကိုပြောပါတယ်
။တခြားမဟုတ်ပါဘူး။အဲ့ဒီထက်မှလေကျွန်တော်တို့ကအရင်ကအစရကိုအပိဒါခါနဲ့တခြားအဖွဲ့မဝင်ဘူးအစရပဲအချို့သွားမှာအခုဟာဒီလိုတခါထလာပြန်တယ်သူတို့မြို့အဲ့ဒီမြို့ထဲမှာမဟုတ်ဘဲနဲ့ပေးနာမှာရွာတွေလာပြီးမှစကြက်ကောက်သားရောတတတိစုစုံသားရောကျွန်တော်တို့လက်မခံဘူးအဲ့ဒါနဲ့ကျွန်တော်မောင်းထုတ်တာပါစာပိုင်တော့အစရပိုင်တာပဲသူတို့ရုံးရောဌာနရောအားလုံးအစရပိုင်နေတယ်ကျွန်တော်တို့ကတော့ကျွန်တော်တို့ Adi la Yuatema Mahuda Lada Gandhi John Mantu de Adi Deda Makabu the Chao Sengwe Lana John Dudu Mantu de Dedaga Bidu Litula or the Le Makanjimbu Ru is seven nichin de Sura.
Bei Puriga Sejika Unidle Sure Migunguro P Sura Mashigebao Adi Deda Ma Shan Puri Pide Shampi Dude Badi Shampi Demro SSPB ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီRCSS တို့အပြင်တောင်းအဖွဲ့DNL တို့တွေလည်းနေမီရဲသွားလာမှုတွေရှိတယ်လို့ဒေသခံတွေဘက်ကပြောဆိုထားခဲ့ပူပါတယ်ဇူလိုင်ဒုတိယပတ်အတွင်းလာရှုံမြို့နယ်နီးစပ်တဲ့တန်ရံမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းကိုတောင်းအဖွဲ့ DNL ကမိုင်းရင်မျိုးကိုလည်းDNL ကဝင်ရောက်တာမှာSSPP ကမိုင်းရင်မျိုးကိုအင်အားထောင်ချီဝင်ရောက်တက်ဆွဲတာမျိုးလုပ်ခဲ့ပါတယ်ဒေသခံပြည်သူလူထုတောင်းဆိုခြင်းမှုအခုလိုနေရာယူတာဖြစ်တယ်လို့နှစ်ဖွဲ့လုံးကထုတ်ပြန်ထားပါတယ်အဲ့ဒီဖြစ်စဉ်နောက်ပိုင်းမိုင်းရောင်းကိုမိုင်းလာအဖွဲ့ကဝင်ရောက်လာတာဖြစ်ပါတယ်လက်တလုံးမှာတော့စစ်ကောင်စီကအုပ်ချုပ်ရေးဆိုင်ရာကိုဆက်ပြီးတော့အုပ်ချုပ်န မြတ်မှုကြိုးစားပေမဲ့ဆက်သွယ်လို့မရသေးပါဘူး2029စစ်စင်ရေးဒုတိယပိုင်းအနေနဲ့တအောင်တက်မတော် TNL ကပြီးခဲ့တဲ့ဇွန်လ25ရက်ကစလို့မဟာမိတ်တပ်တွေနဲ့အတူရှမ်းမြောက်မှာရှိတဲ့နောင်ချိုကြောက်မဲမိုးမိတ်နဲ့မန္တလေးတိုင်းတွေကမိုးကုတ်ဆတဲ့မြို့နယ်တွေကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်အဲ့ဒီဒေသတွေမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတာပါကိုကန်တပ်ဖွဲ့ MNDA ကလည်းဇူလိုင်ပထမပတ်ကစလို့အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခစစ်တိုင်းတီရှိရလာရှုမြို့ကိုထိုးစစ်ဆင်နေတာပါတိုက်ပွဲတွေဟာမြို့အတွင်းပိုင်းအထိလဲရောက်နေပါတယ်ရှမ်းမြောက်မှာတိုက်ပွဲတွေပြင်းထန်နေတာနဲ့နေရာစုံမှာစစ်ပောင်ကျင်းနေတာနဲ့ပတ်သက်ပြီးတော့မိုင်းလာအဖွဲ့သဘောထားကတော့ပြည်သူကိုကြည့်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးကြဖို့နဲ့ဆွေးနွေးမယ်ဆိုရင်ဝင်ရောက်ကူညီပေးဖို့အသင့်ရှိတယ်လို့ဦးကြည်မြင့်ကပြောပါတယ်
ကျွန်တော်တော့တိုင်းပြည်ကပြည့်မခံချင်ဘူးကိုကံဖက်မှာလည်းကျွန်တော်တို့ပြောပြတယ်မြို့ပြည့်ရွာပြည့်နဲ့ဆိုတော့ပြည်သူလူထုရဲ့ထောက်ခံမှုရမှာဖြစ်တယ်မင်းတို့ကတခြားနဲ့ဆွေးနွေးနေနဲ့ဖြည့်ရှင်းနိုင်တဲ့လမ်းကြောင်းရှိရင်လုပ်ပါလို့သူတို့ကလည်းလုပ်ချင်တယ်လို့အတန်ထွက်နေတယ်ဒါပေမဲ့ဘယ်လိုနဲ့လုပ်မလဲဆိုတော့အဲ့ဒါဆိုတော့ခင်ဗျားတို့အဲ့လိုလုပ်ချင်တယ်ဆိုရင်နေလားမျိုးစုံရှိတယ်လို့အဲ့ဒါတော့ပြောတော့ပြောထားတယ်အမလက်တွေ့ဘယ်လိုအကောင့်ဖြစ်ပေါ်မှာတော့မသိသေးဘူး။ဘာကြောင့်ဆိုတော့ပြည်သူလူထုသိနာလွင်တာနဲ့မရဘူးလေကြည့်လို့မကောင်းတော့ဘူး။အခုကပုံစံလုံးဝပြောင်းသွားပြီလေ။အရင်ကမြို့ထဲမှာတော့ကြောက်တာမရှိဘူး။တိုးထဲမှာပဲတိုက်ပွဲဖြစ်တယ်။အခုမြို့ထဲမှာတိကျောက်လာတာဆိုတော့တခြားကျွန်တော်တို့မပြောလို့ချင်ဘူးပေါ့။အော်ကျွန်တော်တို့သူတို့လာတောင်းဆိုတော့ကူညီပေးပါဆိုလို့ရှိရင်တော့ကျွန်တော်တို့ကူညီမှာပဲ။ဒါပေမဲ့ကြံတဲ့အချိန်မှာတော့ကျွန်တော်တို့တော့ပြောလို့ခက်တယ်လေ။ကျွန်တော်တို့ခုနလိုလိုပဲအကြံကြံပဲပေးနေတာပေါ့။
အတိမပြုတ်နိုင်သေးတဲ့တည်င်းအရစစ်ကောင်စီကဝတ်တပ်ဖွဲ့ UWSC ဌာနချုပ်ပန်ဆန်းဒေသကိုတွားရောက်ပြီးလက်ရှိရှမ်းမြောက်တိုက်ပွဲတွေရပ်တန့်ပြီးဂျာဝင်ဆောင်ရွက်ပြီးဖို့တောင်းဆိုခဲ့တာတွေလုပ်ခဲ့တယ်လို့တိုင်းရင်းသားအဖွဲ့တချို့ကပြောဆိုထားပါတယ်ရှင်
။ဒါကတော့ရှမ်းပြည်နယ်ဘက်ကစီးရဲအခြေအနေရန်ကုန်ကပေးပို့တဲ့တည်င်းကိုအခြေခံပြီးတော့မင်းမြတ်တစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မန္တလေးတိုင်းမရရနဲ့စစ်ကူးဘက်ကအခြေအနေကိုလည်းတင်ပြပေးကြပါတယ်။စီရဲတင်းမာနေတဲ့မရရမြို့နယ်တဲကကြေးရွာတွေမှာတော့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်နေပါတယ်။စင့်ကူးနယ်တဲမှာဆိုရင်လည်းလက်ကျန်စစ်ကောင်စီရဲ့တပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်နေတာတွေရှိပါတယ်။မန္တလေးတိုင်းတဲကမရရနဲ့စင့်ကူးမြို့နယ်တဲကတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေဖြစ်နေတဲ့မရရမြို့နယ်တဲမှာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်တာတွေရှိနေပါတယ်။ဇူလိုင်လ25ရက်မနေ့ကကြောက်တရားကြေးရွာကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခတ်ချိန်မှာလဲလေကြောင်းကပစ်ခတ်ခဲ့တယ်လို့ဇူလိုင်26ရက်ဒီကနေ့မှာလဲလေကြောင်းကနေပစ်ခတ်တာရှိတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိဖြစ်ပေါ်နေတဲ့မတရားမျိုးနယ်တွေကအခြေအနေနဲ့ပတ်သက်လို့ဒေသခံတကူကအခုလို့ပြောပါတယ
်မနေ့ကြောက်တရားမှာဖြစ်တယ်မနေ့ကတနေ့ကုန်ကြီးဖြစ်ကြတယ်အဲမနေ့ကလည်းပစ်တာပဲကြောက်တရားပစ်တယ်အဲ့ဒီနောက်ကနာဟွာတို့အဲ့ပူကိုဘာမှမရှိဘူးနဲ့မြောက်ခဲ့လိုက်အဲ့ဒီဟွာလေးဂျွာရီနာအဆက်တွေလည်းချက်ပစ်တာအဲ့ဘောရဟိုင်မောင်ကြီးချတာဆက်လက်နေပြပါဒီနေ့မရှိသေးဘူးမရှိဘဲနဲ့ကိုလာပြောပါအဲသူကသူတို့ရဲ့စတိုင်ကဘယ်လိုလုံးဆိုတော့ခုဒီနေ့လို့တက်ဝဲဖြစ်ပြီဆိုရင်နောက်နေ့ဆိုရင်တက်ခလေးတက်ဝဲဖြစ်ပြီးနားတော့တက်ခလေးကြရင်လာပြတာပဲ
ကာကွယ်ရေးတပ်ဖွဲ့တွေဟာမတရားမြို့နယ်တွေက စစ်တပ်တပ်ဆွဲထားတဲ့နေရာ28ခုထဲမှာကိုတိုက်ခတ်သိမ်းဖက်ခဲ့ပြီးကြံရှိတဲ့နေရာတွေကိုဆက်လက်တိုက်ခတ်နေတာလည်းဖြစ်ပါတယ်။လက်ရှိတိုက်ခတ်နေတဲ့ကြောက်တရားရွာဟာမန္တလေးမတရားလမ်းဘေးမှာရှိတဲ့ကျေးရွာကြီးတစ်ရွာဖြစ်ပြီးအဲ့ဒီရွာမှာစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေတပ်ဆွဲထားတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေကလွန်ခဲ့တဲ့10ရက်လောက်ခရဲကတိုက်ခိုက်နေတာလည်းဖြစ်ပါတယ်။စင်ကူးမြို့နယ်ဘက်မှာဆိုရင်လည်းမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ပြီးနောက်ပိုင်းစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေရှိတဲ့ပြူစောတိကျေးရွာတွေကိုတိုက်ခိုက်သိမ်းပိုက်တာတွေရှိနေပါတယ်။စင်ကူးမြို့နယ်အေယာဝတီမြစ်အရှိတ်ဘက်ကရွာသားပြူစောတိရွာကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်လိုက်တာရှိတယ်လို့မြေပြင်အခြေအနေကိုသိရှိတဲ့ဒေသခံတဦးကအခုလိုပြောပါတယ်
။စင်ကူးဘက်မှာတော့မနေ့ကကျွန်တော်တို့ဒီအလိုပြောပြီးရွာကိုမှလိုဝင်သိမ်းတာပဲရှိနေကြ။အဲတော့24ရက်နေ့ညပိုင်းကရွာသားပြည်ရွာကိုကိုယ့်ဘက်ကကျွန်တော်တို့ဒီတလိုင်းဆော်ကြီးတွေဝင်ပြီးတော့အတိုက်ကိုဝင်ရောက်စီးပြီးဝင်စီးရပါဗျာ။25ရက်နေ့မှာရရတယ်ဗျ25ရက်နေ့မနေ့ပိုင်းမှာရတယ်။ဟောရပြီးတော့အဲဒီလိုဒီအချို့တော့ကတော့တို့ဒီတက်နေနေစီးနေအဲ့လည်းအချိန်ကအချိန်မကအချိန်ကိုသူတို့ဆက်ကြည့်မပေါင်းတော့ဗျ
။စင်ကူးမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကဇူလိုင်18ရက်ကအပြစ်တပ်သိမ်းပတ်ခဲ့ပြီးစစ်ကောင်စီကင်းစင်တဲ့မြို့နယ်အဖြစ်ကြီးညာထားပါတယ်။စင်ကူးမြို့သိမ်းတိုက်ပွဲအတွင်းစစ်တပ်ဘက်ကတေဆုံးမှုတွေရှိခဲ့ပြီး3မှန်းအဖြစ်ဖမ်းဆီးရမိတာတွေအပြင်လက်နက်ခဲယမ်းတွေသိမ်းဆည်းရမိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းအကြအဆုံးရှိခဲ့တယ်လို့ဆိုပါတယ်။စင်ကူးမြို့သိမ်းတိုက်ပွဲအတွင်းစစ်တပ်ကလေကြောင်းကတိုက်ခိုက်တာတွေကြောင့်မျိုးပေါ်နေအိမ်နေမီးလောင်ပျက်စီးတာရှိခဲ့ပြီးအရသာသေဆုံးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ဒါကတော့စည်ရေးပြိပခါတွေပြင်းထန်နေစေမန္တလေးတိုင်းမရရာနဲ့စင်ကူးဘက်ကတိုက်ပွဲအခြေအနေကိုစော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စည်ရေးတင်မာနေတဲ့ရခိုင်တောင်ပိုင်းဘက်မှာမိုးများပြီးတော့ရေကြီးလို့ဒေသခံနဲ့စစ်ဘေးရှောင်တွေအခက်ကြုံနေရတဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်တိုက်ပွဲတွေပြင်းထန်နေစေဖြစ်တဲ့တန်တွဲအပါအဝင်ရခိုင်တောင်ပိုင်းကမြို့နယ်တချို့မှာမနေ့ကစပြီးတော့ရေကြီးရေရှမ်းမှုတွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုမျိုးရေကြီးတာကြောင့်ကွာမြို့နယ်ထဲမှာရှိတဲ့စစ်ဘေးရှောင်ပြည်သူတွေအပါအဝင်ဒေသခံတွေမှာအခက်ကြုံနေရပါတယ်လို့ဒုက္ခသည်တွေက VOA ကိုပြောပါတယ်တောင်ကုန်းမြို့နယ်ဘက်မှာလည်းချောင်းရီကထပ်ပြီးတော့တက်လာတယ်လို့မြေနှိမ်ပိုင်းရက်ွက်တွေလည်းရေမြုပ်နေတာကြောင့်အရေးပေါ်ရွှေ့ပြောင်းနေရတယ်လို့ဒေသခံတွေကပြောပြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါရှင်
။ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့အာရခတပ်တော် AA တို့အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒီအပိုင်းရင်ကြီးရေရှမ်းမှုတွေနဲ့ပါဒေသခံတွေရင်ဆိုင်နေရတာပါ။တန်တွဲမြို့ငပလီကန်းကြီးကစစ်ကောင်စီရဲ့ကွင်းဝိုင်းရေတပ်စခန်းကို AA ကထိုးစစ်ဆင်နေစေဖြစ်တယ်လို့ကျိတ်တော်ရက်ကွက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်ပါလေစစ်ကောင်စီကတန်တွဲမြို့ပေါ်နဲ့တပ်စခန်းတချို့ကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့နောက်မှာတော့ဂွားမြို့နယ်မှာတိုက်ရင်အားဖြစ်တင်းထားတာတွေနဲ့ခံစစ်တွေပြင်ဆင်ထားသလိုတန်တွဲနဲ့ဂွားကိုဆက်သွယ်ထားတဲ့ချင်းကွင်းတံတားကိုဇူလိုင်လ24ရက်နေ့ကမိုင်းခွဲဖျက်ဆီးလိုက်တယ်လို့တန်တွဲဒေသခံတူကပြောပါလေဒါလည်းရ
ှိသည်ကျွန်တော်တို့ကုန်းဝိုင်းမှာရှိနေတဲ့ရေတပ်ကိုပဲသူတို့ကဝင်ပြီးတော့တိုက်နေလားဆိုတဲ့အခါကျတော့တန်တဲ့တချို့တပ်တွေကဒီဂွားကိုဆက်တိုက်မယ်လို့သတင်းတွေထွက်နေတယ်အဲ့ဒီထွက်နေတဲ့အခါကျတော့ဘွားနဲ့အဲကျေးလီမျိုးမှာသူကခံဖြစ်နေတဲ့သဘောပေါ့ဆိုတော့ဟိုဘက်ကရခိုင်တော်ဘက်ကတက်တယ်ဆိုတက်တယ်ထွက်လာတယ်လို့သူတို့တွေကလေးတွေပါရတယ်ရတဲ့အခါကျတော့ဒီကအကြောက်လို့ပြီးတော့ပေါ့သူကအကြောက်လို့ပြီးတော့သူတို့ဒီကောင်ကိုဆိုးလိုက်တာပေါ့ဆိုးလိုက်ပြီးတော့အဲ့ဒီကျွန်တော်တို့ပုံးရင်မှာရှိတဲ့အဲ့ဒီကဓာတ်ထိပ်မှာရှိတယ်ပေါ့နော်ရှင်ဝင်းကဓာတ်ထိပ်မှာရှိတဲ့ဆောင်းလုံးတောက်ချောင်းပါသူတို့ဒါကြေးစမ်းနေတောက်တယ်လို့ကလေးတွေကြားတယ်ခင်ဗျာ
စစ်ကောင်စီကမိုင်းဆွဲဖျက်ဆီးလိုက်တဲ့တံတားဟာရန်ကုန်တန်တွဲကာလမပေါ်မှာရှိတာဖြစ်တယ်လို့ရခိုင်ပြည်နယ်တောင်ပိုင်းမှာနေထိုင်ကြတဲ့ဒေသခံတွေရဲ့စီးပွားရေးလူမှုရေးနဲ့စားဝတ်နေရေးအတွက်နေ့စဉ်ကူတန်းသွားလာနေရတဲ့တံတားလည်းဖြစ်ပါတယ်စစ်ကောင်စီကတံတားကိုအခုလိုဖျက်ဆီးလိုက်တာကြောင့်တန်တွဲမြို့နယ်အတွင်းကကြေးရွာတွေအတွက်စားနပ်ရိက္ခာနဲ့စီးပွားအကူအညီတွေမရောက်နိုင်တော့ဘဲဒေသတွင်းစားဝတ်နေရေးခက်ခဲလာနိုင်တယ်လို့လက်ရှိမှာရေကြီးရေချမ်းမှုတွေနဲ့ပေါ်ရင်ဆိုင်နေရတာကြောင့်ဒေသခံတွေအတော်ခက်ခဲနေကြတယ်လို့ဒေသခံတူကပြောပါတယ်
ဆောင်နေမှာရည်ကြီးရင်ဆက်တဲ့ခါကျတော့သူတို့ရဲ့ငိုရဲရပဲခက်ခဲနေတဲ့ဟာပုံပြီးတော့ခက်ခဲသွားတာပေါ့ကိုကျွန်တော်ကြားတဲ့သတင်းတွေရစီဒီလိုပေါ့နော်ဟိုတော်တော်လေးအဆင်မပြေဘူးဟိုအပြေဆွတ်ပြီးတော့ရွာတွေမှာလိုက်ပြီးတော့တိုင်တက်ဆင်းမှာတော့တောင်းရတဲ့အခြေအနေရှိတယ်ပြီးတော့ဒီလိုမျိုးကြားရလို့ဆိုရင်ကျွန်တော်တို့ဒီသခွဲပေါ့သခွဲတို့ပါတော့ဟိုအဲ့လိုသခွဲဆန်ပေါ့အဲ့ဒီသခွဲဆန်တို့ပါတော့ကျစားရတယ်ဆန်ပြုတ်တော့ရတယ်ပေါ့အဲ့လိုအခြေအနေမျိုးတွေရှိတယ်ဆို
တန်တွဲအပါဝင်ရခိုင်တောင်ပိုင်းကကွာဂျင်တလီနဲ့တောင်ကုန်းမြို့နယ်တွေမှာဒီအပိုင်းရည်ကြီးရှမ်းမှုတွေကြောင့်ဒေသတွင်းနေထိုင်သူတွေအခက်ကြုံနေရတာပါလက်ရှိရေကြီးနေတဲ့ကျင်းတလီမှာဆိုရင်ဒေသခံတွေတင်မကပဲတန်တွဲမြို့နယ်ကနေထွက်ပြေးလာကြတဲ့တောင်းနဲ့ချီတဲ့စေဘေးဒုက္ခတွေလည်းအခက်ကြုံနေရတာပါလက်ရှိမှာတော့ဒေသခံတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေစေလို့တန်တွဲမြို့ပေါ်ကထွက်ပြေးလာတဲ့စစ်ရှောင်းတဦးကပြောပါတယ်
စေဘေးရောက်နေတယ်တော်များဒုက္ခရောက်နေတယ်ဒုက္ခရောက်နေတဲ့အခါကျတော့ ဒါအရေးပေါ်အခြေအနေမျိုးပြောရမှာပေါ့နော်ဒီကြောင့်လေတဲ့နော်ဒီရပဲဒုက္ခရောက်နေတာဝဘောနှစ်ခုသိသိသွားတဲ့ခါကျတော့တို့အဲ့ကတော့တက်နေတော့အကူကြီးကြီးအရေးပေါ်အကူကြီးကြီးအများကြီးလိုတယ်အဓိကစမ်းတဲ့ရိတ်သာပြီးတော့ကျွန်တော်တို့ဒီနေပေါ်လုံးစရာနေရာပေါ့နော်မိုးပါလေပေါ့ဒါတော့အပြည့်ရေးဝါပေါ့ဒါလေးကိုပြည်ပြည်ပြပါအလူကြီးနေနေနဲ့အဲတက်နိုင်ဆုံးဖြည့်ပြီးတော့ဖြည့်ပြီးပြပါပေါ့နော်အခွင့်အရေးနဲ့တက်နေဆုံးဒါလေးကိုအမြန်ဆုံးလဲအကူကြီးလိုအပ်နေပါတယ်လို့ကျွန်တော်နေကြားရတာအဲ့ဒါတောက်ဆိုတာပေါ့ဆက်လို့ရောက်နေဆိုတာ
ဒါပြင်တောင်ကုန်းမြို့နယ်မှာဆိုရင်လည်းမနေ့ကစပြီးတော့ရေကြီးရေရှမ်းမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒီနေ့မှလည်းချောင်းရည်တွေထပ်တက်လာတာကြောင့်တောင်ကုန်းမြို့ပေါ်မြေနှိမ်ပိုင်းရက်ွက်တွေကလူတွေကိုအရေးပေါ်ရွှေ့ပြောင်းနေရတယ်လို့အမြင့်ပိုင်းတွေမှာလည်းဒီတွေတက်နေတယ်လို့မြို့ကန်တူကပြောရတယ
်။ဟိုကျွန်တော်ဒီဖြစ်စဉ်ကကြတော့လေ2005လောက်ကတစ်ခေါက်တွေ့ခဲ့ဘူးဒီလောက်ကြီးရေကြီးရတယ်အမအန်ဆန်ရှိန်တော့ရှိုးရလို့ပြောလို့ရမယ်ကိုကျွန်တော်ကြည့်ရဟုတ်တယ်ကျွန်တော်ကိုကြည့်ရကျွန်တော်တို့ဒီကျွန်တော်နေတဲ့အိမ်ကြီးကိုရှန်ထဲမှာကိုကျွန်တော်တို့လေဘေးမဟုတ်မေးလာတောက်စီကိုရောက်တာကိုအောက်ဘက်ပိုင်းနေမှာပါတယ်အောက်ဘက်ပိုင်းနေမှာဆိုတော့အနည်းဆုံးက၈ပေကျော်ကျော်လောက်တော့နက်မယ်အဲ့လောက်ထိကိုနက်တယ်အဲမနေ့က၂ပေလောက်ပြန်ကြပြီးရောဒီနေ့၁ပေကျော်ကျော်လောက်ပြန်ပြီးတက်လာတယ်အခုညပိုင်းဘယ်လိုလာမလဲတော့မသိဘူး
ဒါအပြင်တောင်ကုန်းမြို့မှာဒီရေတွေလည်းဆက်လက်မြင့်တက်နေတယ်လို့လက်ရှိမီးတွေလည်းမရှိတာကြောင့်ညပိုင်းအခက်ကြုံရမှာကိုတရက်ကံတွေကြားဆိုရင်နေကြတာပါမိုးလို့သားနဲ့ဇလားပြေတော့ညွန်ချောင်းမှုဦးစီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာရန်ဖန်ရန်ခါမိုးတက်လေပြင်းတွေကြောက်ပြီးတော့လှိုင်းအမြင့်ပေ၁၁ပေကနေ၁၄ပေခန့်မြင့်တက်လာနိုင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့အာရခတက်တော် AA နဲ့စစ်ကောင်စီတို့ကြားစည်ရေးပြိပခါတွေပြင်းထန်နေတဲ့ရခိုင်တောင်ပိုင်းတန်တွဲအပါဝင်ဒေသတွေမှာမိုးများပြီးတော့ရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အတွက်စစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံတွေအခက်ကြုံနေရတဲ့အခြေအနေကိုရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစီသူကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်ဝမ်ဘက်မှာတိုင်ဖုန်းမုန်တိုင်းမိသွားလို့မြုပ်သွားတဲ့တင်းမောဘော်ကမြန်မာဝန်ထမ်းတွေရဲ့အရေးပင်လယ်ကူးတင်းမောများအဖွဲ့ကူညီပေးနေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။တိုင်ဖုန်းမုန်တိုင်းဂေမီကြောင့်ထိုင်ဝမ်နိုင်ငံရဲ့တောင်ပိုင်းရေမိုင်16မိုင်အကွာတောင်တရုတ်ပင်လယ်ထဲမှာတော့မနေ့ညနေပိုင်းတုန်းကတင်းမောဒဇင်းနစ်မြုပ်ပြီးတော့ဒဇင်းတောင်တင်နေတဲ့အထက်မှာမြန်မာနိုင်ငံသားဝန်ထမ်းတချို့ပါဝင်ပါတယ်။အဲ့ဒီဝန်ထမ်းတွေကိုကယ်ဆယ်နိုင်ရေးထိုင်ဝမ်ကမ်းခြေဆောက်အာဏာပိုင်နေနဲ့ဆက်သွယ်ဖို့မြန်မာပင်လယ်ကူးတင်းမောများအဖွဲ့အစည်းကစူးစမ်းနေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်ကတင်ပြပေးပါမယ်ရှင်
။တန်ဇေးနီးယားအလံလွှင့်ထူထားပြီးမြန်မာတင်းမောသား9ယောက်လိုက်ပါလာတဲ့ဖူရှန်ကုံတင်းမောဟာထိုင်ဝမ်ခေါက်ဆန်းစိတ်ကန်းကထွက်ခွာလာပြီးရေမိုင်16မိုင်လောက်အရောက်မှာတိုင်ဖုန်းမုန်တိုင်းကြောင့်နင်းမြုပ်ခဲ့ပါတယ်။ဒီလိုနင်းမြုပ်သွားတဲ့အတွက်တင်းမောပေါ်မှာပါလာတဲ့မြန်မာဝန်ထမ်း9ယောက်လုံးအသက်ကယ်ဂျက်ကက်တွေဝတ်ပြီးတင်းမောပေါ်ကခုန်ချသွားတာဖြစ်တဲ့အကြောင်းထိုင်ဝမ်မိသက်ဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဖူရှန်တင်းမောပေါ်မှာပါလာတဲ့မြန်မာ9ယောက်ထဲက4ယောက်ကိုကယ်နိုင်ခဲ့ပေမဲ့တင်းမောကပတိန်ကတော့သေဆုံးသွားတယ်လို့ထိုင်ဝမ်ကမ်းခြေဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဂျန်တဲ့သူတွေကိုဆက်ပြီးရှာဖွေနေပါတယ်။ဒီကိစ္စကိုဆောင်ရွက်နေတဲ့မြန်မာရေချောင်းဦးစီးဌာနကအမိမဖော်လိုတဲ့တာဝန်ရှိသူတဦးကတော့ရထားတဲ့သတင်းတွေအရဖူရှန်တင်းမောပေါ်မှာပါတဲ့မြန်မာတွေက၄ယောက်ကိုကယ်ဆယ်ထားနိုင်ပြီလို့ပြောပါတယ်။နောက်ထပ်ကုံတင်းမောတစ်စီးကတော့မုံတိုင်းအတွင်းတောင်တင်သွားတာဖြစ်ပြီးမြန်မာတင်းမောသားကပတိန်ကိုကယ်ထားနိုင်တယ်ဆိုတဲ့သတင်းကိုကြားရကြောင်းနှစ်စီးစလုံးနဲ့ပတ်သက်တဲ့ကိစ္စတွေကိုထိုင်ဝမ်ကမ်းခြေဆောင်တပ်ဖွဲ့တွေနဲ့ဆက်သွယ်ထားကြောင်းမြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအလုံသမားများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးစိုးမင်းအောင်ကပြောပါတယ်အသေးစိတ်ကိုတော့လက်တလောမှာအတိအကျမပြောနိုင်သေးကြောင်းလည်းသူကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့အဲ့ဟာရဲ့အသေးစိတ်ပေါ့တစ်ခုတစ်လုံးရဲ့အသေးစိတ်ကိုတော့ကျွန်တော်ပြောဖို့နည်းနည်းခက်နေပြီးတော့ကျွန်တော်တို့ကတော့ပါလို့ခါလဲဆိုတော့သင်္ဘောသား9ယောက်လိုက်ကြက်ကြဲနဲ့တင်းသွားတယ်ဒီထဲတင်းသွားပါတယ်ဆိုတဲ့ဒီသားစုတွေကိုတော့ကျွန်တော်တို့ပို့ချုပ်လာရောက်ဒီတော့ဆက်တယ်ပါဆိုပြီးကျွန်တော်တို့ဟိုသိခေါ်ထားတယ်ဗျဒီနေ့ပြန်သွားတော့ရှာလို့တွေ့ရဲဒါကနောက်လည်းဘာမှမရှိသေးတဲ့အတွက်ရောက်သွားတယ်ဆိုရင်တော့နောက်ဆက်ကြက်ပြန်အသိချင်းဖို့မလိုဘူးပေါ့လေဒီအကေကြီးကြောက်သွားတယ်လို့ယူဆရင်ကျွန်တော်တို့ကသူ့ရဲ့ဆက်အမကံကြိုကြီးကိစ္စတွေပေါ့လေအကြံပြုသေးတယ်ဒီနေ့ဒီနေ့အတွက်ကျွန်တော်တို့ပြုတ်ကျလို့လာပြီးတော့ဆက်တယ်ပါဆိုပြီးဖိတ်ထားတာရှိပါတယ
်တနင်္လာမိုင်140ကျော်တိုက်ခိုက်နေတဲ့ဂမ်မီတိုင်ဖုန်းမုန်တိုင်းကြောင့်ထိုင်ဝမ်အနီးတောင်တရုတ်ပင်လယ်ထဲမှာ24နိုင်အတွင်းတင်းမောတစ်စီးနင်းမြုပ်ပြီးနောက်တစ်စီးကတော့တောင်တင်ခဲ့တာပါတိုင်ဖုန်းမုန်တိုင်းကြောင့်ထိုင်ဝမ်ကျွန်းမှာပျက်စီးဆုံးရှုံးမှုတွေနဲ့အသေးအပြောက်တချို့ရှိပြီးရှင်းနှစ်အတွင်းအပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ
ဒါကတော့တိုင်ဖုန်းမုန်တိုင်းဒဏ်ခံလိုက်ရတဲ့တင်းမောဘော်ကမြန်မာဝန်ထမ်းတွေရဲ့အရေးနောက်ဆုံးရအခြေအနေတွေကိုစူးစီးပြီးတော့ကိုငင်းချန်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ ဒုတိယပိုင်း나ယူဝတ်မှာထုတ်လင်းပေးမယ့်အစီအစဉ်တွေမှာတော့မြို့သမီးကန္နာတုတ္တဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ
်။မြို့ရဲ့အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်တန်ရဲ့2024ခုနှစ်ဇူလိုင်လ26ရက်တောက်ကြညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောက်ဖြစ်နေရွေးချယ်နိုင်ခြင်းလုံလောက်တဲ့ထောက်ခံမှုရနေပြီဖြစ်တဲ့လက်ရှိသမ္မတကမလာဟဲရစ်ကပြိုင်ဘက် Republican Party ရဲ့သမ္မတလောက်ဒေါ်နယ်ထရန့်နဲ့ရှင်ပြီးတော့ပထမဆုံးအမျိုးသမီးသမ္မတအဖြစ်နဲ့ရှင်ပြိုင်ရွေးချယ်နိုင်စွမ်းရည်ရှိပါမလားသူ့ရဲ့နိုင်ငံအပေါ်မှာခေါင်းဆောင်နိုင်စွမ်းရည်နိုင်ငံရေးအတွေ့အကြုံဖြတ်သန်းမှုတွေပေါ်မှာဘလောက်ထိယုံကြည်မျှော်လင့်လို့ရနိုင်ပါသလဲဆိုတာကိုလူခွေလှူရှားသူမဝဝေနုနဲ့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဆွေးနွေးသုံးသပ်ထားတာရှုစားနာဆင်ပါရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
Please raise your right hand.
အမေရိကန်ပြည်အောင်စုရဲ့ပထမဆုံးအမျိုးသမီးဒုတိယသမ္မတအဖြစ်နဲ့2022ခုနှစ်မှာအရွေးချယ်ခံခဲ့ရတဲ့ကမလာဟဲရစ်ဟာအထက်လွှတ်တော်အမတ်ဟောင်းဘွားကနေအမေရိကန်ပြည်အောင်စုရဲ့သမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာခဲ့တဲ့သူအမေရိကန်ပြည်အောင်စုရဲ့အရေးအကြီးဆုံးဒုတိယမြောက်ခေါင်းဆောင်ဖြစ်နေတာဝန်ထမ်းဆောင်နေတဲ့အိန္ဒိယနယ်ပွားအမေရိကန်လူမဲအမျိုးသမီးဖြစ်ပါတယ
် It is my honor to be hereTo stand on the shoulders of those who came before.
ဒုသမရတာဝန်ကိုဂုဏ်ယူစွာနဲ့ဒီနေရာမှာလက်ခံရယူပါတယ်။အရင်နှုန်းကတာဝန်ထမ်းရွက်ခဲ့သူတွေရဲ့တာဝန်ကိုပခုံးပြောင်းရယူပါတယ်လို့ကမလာဟဲရစ်ကပြောသွားတာဖြစ်ပါတယ်။အခုလက်ရှိဒုတိယသမရကမလာဟဲရစ်ဟာလာမယ့်နိုဝင်ဘာလ2024မှာကျင်းပမယ့်အမေရိကန်ပြည်ထောင်စုရဲ့သမိုင်းဝင်ရွေးကောက်ပွဲမှာလည်းဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်နေရှင်ပြိုင်အရွေးချယ်ခံခွင့်ရနိုင်မှုအတွက်ရှေ့လာကျင်းပမယ့်ဒီမိုကရက်ပါတီရဲ့ညီလာခံမှာသူ့ကိုဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ရွေးချယ်နိုင်ခြင်းထောက်ခံမှုတွေကလည်းအပြည့်အဝရနေတာဖြစ်ပါတယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်ကလည်းသူသမ္မတလောင်းဖြစ်နေဝင်မပြိုင်တော့ဘူးလို့ဆုံးဖြတ်လိုက်တဲ့တစ်ချိန်တည်းမှာပဲသူ့ရဲ့ဒုသမ္မတကမလာဟဲရစ်ကိုသမ္မတလောင်းအဖြစ်ရထားရွေးချယ်ကြဖို့အပြည့်အဝထောက်ခံမှုပေးခဲ့ပါတယ်။ဒီမိုကရက်တစ်ပါတီကတင်မြောက်မဲ့သမ္မတလောင်းဖြစ်လာမယ်လို့မျှော်လင့်ထားကြတဲ့ကမလာဟဲရစ်ကို Republican Party ရဲ့သမ္မတလောင်းဒေါ်နယ်ထရန့်ဘက်ကလည်းသမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့လက်ရှိဒုတိယသမ္မတကမလာဟဲရစ်နဲ့ထိတ်တိုက်ရင်ဆိုင်နိုင်မှုအရေးသူ့ရဲ့မဲဆွယ်စည်းရုံးရေးချင်းကပ်ပုံတွေကိုပြန်ပြီးတော့ချိန်ညှိနေပုံရတယ်လို့အကဲခတ်တီကသုံးသပ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးဒုတိယသမ္မတကမလာဟဲရစ်ဟာလာမယ့်ရွေးကောက်ပွဲမှာပြိုင်ဘက် Republican Party ကသမ္မတလောင်းအမေရိကန်ရဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ရှင်ပြီးတော့ပထမဆုံးအမျိုးသမီးသမ္မတအဖြစ်နဲ့ရှင်ပြိုင်ရွေးချယ်နိုင်စွမ်းရည်ရှိပါမလားအမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအမျိုးသမီးသမ္မတအဖြစ်နဲ့ပထမဆုံးသမ္မတတာဝန်ကိုထမ်းဆောင်ခွင့်ရသူဖြစ်လာမလားနောက်ပြီးတော့လက်ရှိအမေရိကန်ရဲ့ပထမဆုံးအမျိုးသမီးဒုတိယသမ္မတကမလာဟဲရစ်ရဲ့နိုင်ငံအပေါ်ခေါင်းဆောင်နိုင်စွမ်းရည်ကရောဘလောက်ထိထက်မြက်နိုင်ပါသလဲနိုင်ငံရေးအတွေ့အကြုံဖြတ်သန်းမှုတွေပေါ်မှာဘလောက်ထိယုံကြည်မျှော်လင့်လို့ရနိုင်ပါသလဲဆိုတာကိုမြန်မာနိုင်ငံကလူခွေလှုပ်ရှားသူမဝဝေနုရဲ့အမြင်သဘောထားကိုမေးကြည့်ပါတယ
်ဟုတ်မဝဝေနုရှင်အခုလာမယ့်နိုဝင်ဘာလမှာကျင်းပမယ်အမေရိကန်ရွေးကောက်ပွဲမှာပေါ့နော်အခုဒီမိုကရက်ပါတီဘက်ကနေပြီးတော့လက်ရှိသမ္မတဂျိုးဘိုင်ဒန်ကသူဒီသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အစီအစဉ်ကိုသူအနေနဲ့ဝင်ပြီးတော့မပြိုင်တော့ဘူးပေါ့နော်ဒါပေမဲ့သူ့ရဲ့ဒုသမ္မတကမလာဟဲရစ်ကိုသူရွေးချယ်ပါတယ်သူ့ကိုအများကြီးလဲအားကိုးတယ်သူဟာဒီဟာနဲ့ပတ်သက်ပြီးထိုက်တန်ပါတယ်ဆိုတဲ့ဟာကိုသမ္မတဂျိုးဘိုက်တန်ကပြောခဲ့ပါတယ်ဆိုတော့ကမလာဟဲရစ်ကဆိုလို့ရှိရင်လည်းအမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာပထမဦးဆုံးဒုသမ္မတပေါ့နော်ပထမဦးဆုံးအမျိုးသမီးဒုသမ္မတတယောက်အနေနဲ့သူကဒီလိုမျိုးခန့်အပ်တာဝန်ပေးခြင်းကိုခံခဲ့ရတယ်ဆိုတော့ခုရှေ့လာမဲ့ဒီသူတို့ရဲ့ပါတီညီလာခံမှာတရားဝင်ရွေးချယ်ခဲ့မယ်ဆိုလို့ရှိရင်တော့သမ္မတလောင်းတယောက်အနေနဲ့ရွေးချယ်နိုင်မဲ့အခြေချင်းရှိတယ်ပေါ့နော်ဒါပေမဲ့အရှိမလည်းဝင်ပြီးတော့မှအမျိုးသမီးသမ္မတတွေဝင်ပြီးရွေးခဲ့တာရှိတယ်ဥပမာ Hillary Clinton တို့ပါလို့ဒါပေမဲ့အနိုင်မရခဲ့ဘူးပေါ့နော်ဆိုတော့အခုဒီကမလာဟဲရစ်ကိုဂျိုးဘိုင်ဒန်ကနေပြီးတော့မှရွေးချယ်ဖို့ဆုံးဖြတ်ခဲ့တယ်သူနဲ့အတူတူပဲတခြားက ြားပါတီရဲ့ထိတ်တန်းကောင်းဆောင်ကြီးအကုန်လုံးကလည်းသူ့ပေါ်မှာအများကြီးထောက်ပံ့မှုပေးတယ်ပေါ့နော် supporting ပေးနေရလို့ရှိတဲ့အနေအထားပေါ်မှာအဲ့တော့မဝေနုအနေနဲ့အခုလက်ရှိအမေရိကန်ရဲ့ဒီဒုသမ္မတအပေါ်မှာဒီသမ္မတလောင်းရွေးချယ်နိုင်ခြင်းရှိတဲ့အပေါ်မှာပေါ့နော်တကယ်လို့များသူရွေးချယ်ခံခဲ့ရတယ်ဆိုရင်ဘယ်လောက်ထိအကျိုးသက်ရောက်မှုတွေရှိနိုင်မလဲနောက်ပြီးတော့သူ့ရဲ့အရေးချင်းနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမှမဝေနုအနေနဲ့သူ့ကိုတုံ့တက်မိထားတာရှုမြင်မိထားတာရှိပါလဲရှင်
ဟုတ်ကဲ့ပါ။ဟိုပထမဆုံးအနေနဲ့ကျွန်မပြောချင်တာကလေသမ္မတဂျိုးဘိုင်ဒန်ကနှိပ်ပြီးတော့မှဒီကမလာဟဲရစ်ဒုသမ္မတကိုကျွန်တော်တို့သမ္မတလောင်းအဖြစ်ဝန်ကျင်မှုအတွက်ဒီအန်ဒိုစ်ပေးခဲ့တာပေါ့နော်။တောက်ခံခဲ့တယ်ဆိုတဲ့အချက်ကကျွန်မအတွက်ကတော့ဒါအမတန်မှစိတ်ဝင်စားစရာကောင်းတဲ့အချက်ဖြစ်တယ်။အမတန်မှချီးကျူးစရာကောင်းတဲ့အချက်လို့လည်းဖြစ်တယ်ပေါ့နော်။ပထမတစ်ချက်ကဒီသမ္မတဒီဟာနှစ်ကြိမ်စီဝင်ပြန်ခွင့်ရှိရပေါ့နော်ဆိုတော့သူ့အနေနဲ့ဒီဂျိုးဘိုက်ဒန်အနေနဲ့ဒီလိုမျိုးသူနှုတ်ထွက်ပြီးတော့ဒီဒုသမ္မတကိုအန်ဒိုစ်ပေးလိုက်ခြင်းဟာသူဟာသူ့ကိုသူဒါ sacrifice အနစ်နာခံလိုက်တာ sacrifice လုပ်လိုက်တာပဲသူ့ကိုသူအနစ်နာခံလိုက်တဲ့ဆိုတဲ့ဟာကဘာကြောင့်လဲဆိုတော့သူက pressure တွေများတာမှန်ပေမဲ့ဒီလိုအနစ်နာမခံလဲသူရတယ်သူဒီဟာကိုကျမတို့ဟိုအတင်းသူဝင်ပြိုင်မယ်ဆိုလို့ရှင်လေဘယ်သူကမှသူ့ကိုတားနိုင်မှာတော့မဟုတ်ဘူးဒီလိုအချိန်မှာသူဒီလိုမျိုးလှုပ်လိုက်ခြင်းဟာဆိုလို့ရှင်ကျမတို့ဘာကိုတွေးရလဲဆိုတော့သူဟာတိုင်းပြည်အတွက်အနစ်နာခံတယ်ဒီမိုကရေစီအတွက်အနစ်နာခံတယ်နော်ဆိုတဲ့ဟာမျိုးကိုကျမတို့တွေးရတယ်အဲဆိုတော့အဲ့ဒီအတွက်ကိုကျမတို့အမတန်လေးစားမိတယ်အဲဒါကျမတို့ချီးကျူးစရာကောင်းတယ်လို့ပြောလို့ရဒုတိယတစ်ချက်ကဒီလိုသူနှုတ်ထွက်ရုံနဲ့မကဘဲနဲ့ဒီအမျိုးသမီးတယောက်ကိုသူကအန်ဒိုစ်တော့ပေးလိုက်တာအဲ့အမှားမှာလဲအမျိုးသမီးဟာဒီမျိုးသမီးဟာလူမဲအမျိုးသမီးနောက်လူမဲနဲ့ရှစ်တောင်အရှာဘက်ကနေပြီးတော့ဆက်ထားတဲ့အမျိုးသမီးတယောက်ဖြစ်တယ်ပေါ့နော်ဒီသူ့ရဲ့ origin ကဆိုလို့ရှိရင်အဲဆိုတဲ့အခါကျတော့ဒီလိုမျိုးလူမဲအမျိုးသမီးတယောက်ကိုအထောက်ခံပေးလိုက်တဲ့ဆိုတဲ့ဟာကသူ့အတွက်ကလည်းအမတန်မှ risk ရှိရပေါ့နော်ဒီလိုမျိုး UAP နိုင်တဲ့သူ့ရဲ့တတိသူ့ရဲ့စဉ်းစားချက်ကိုလည်းကျွားတော့ချီးကျူးမိတယ်အဲ့တော့ကမလာဟဲရစ်တကယ်လို့သမ္မတလောင်းဖြစ်လာရင်ကျွားတို့ဘလို့ဖြစ်မလဲပေါ့နော်ဒီသူသမ္မတတခြားလုံးမှလည်းသူဟာအရန်ပေါ်ပူလာဖြစ်မနေဘူးပေါ့နော်အတန်လဲသူ့အတန်ဒီလဲတိတ်မကြားရဘူးဆိုတဲ့ဟာမျိုးလဲသူဝေဖန်ခံခဲ့ရတယ်ပေါ့နော်တော်တော်လေကျမအမြင်ပြောရင်တော့ဒုသမရအနေနဲ့လင်းနေနီးပါတာဝန်ထမ်းဆောင်မိတဲ့အချိန်မှာသူဟာတိုင်းနာတစ်ခုအထိနိုင်ငံရေးရဒီအတွေ့အကြုံရှိလာတဲ့အမျိုးသမီးတစ်ခုဖြစ်တယ်ပေါ့နော်တော်တော်လေးအတွေ့အကြုံရှိလာတယ်လို့ပြောလို့ရတယ်လူကအရင်တော့ကလည်းစနေတာအနေနဲ့ရွေးချယ်ခံခဲ့ရဘူးတဲ့အမျိုးသမီးတယောက်လည်းဖြစ်တယ်နောက်ပြီးတော့တိထက်ပို့ပြီးတော့မှသူ့ရဲ့အရေးချင်းကိုပြောရမှဆိုရင်သူဟာဒီကယ်လီဖိုးနီးယားပြည်နယ်ရဲ့ဒီprosecutor ပေါ့နော်ရှင့်နေဒီအစိုးရရှင့်နေဖြစ်ခဲ့တာပေါ့နော်ဒီအရေးချင်းရှိရဲ့အမျိုးသမီးဖြစ်တယ်လို့တော့ကျွန်မယုံကြည်ရဲ့အဲဒါမဲ့ဆုနာဆောဆောနာကကျွန်တော်တို့ဒုသမတအလုပ်နေတဲ့ကာလမှာတော့သူ့မှာဒီ mandate အရာသူ့ရဲ့ role အရာ limitation တွေရှိနိုင်တဲ့အတွက်ကြောင့်မလို့ကန့်သက်ချက်တွေရှိနိုင်တဲ့အတွက်ကြောင့်မလို့သူ့အတန်နေပါရေးတိတ်မထွက်နိုင်တာတိုးတော်လည်းအရေးချင်းကိုကြည့်မယ်ဆိုလို့ရှင်သူဟာခေသူမဟုတ်ပါဘူးအလွန်တရာမှထက်မြက်ပြီးတော့တော်တဲ့အမျိုးသမီးလို့ကျွန်မယုံကြည်ရဲ့ပေါ့နော်ဆိုတော့ဒီလိုနေ့တူကအမေရိကန်ပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုဒီအဓိက issue တွေပေါ့နော်ဒီရွေးကောက်ပွဲမှာအဓိက issue တွေကိုသူ့အနေနဲ့သေသေးချာချာဖြေရှင်းဖို့အတွက်လမ်းကြောင်းပြနိုင်မယ်ဆိုလို့ရှိရင်တော့ကျွန်မမြင်တာကတော့နိုင်နိုင်ချေရှိပါတယ်လူကန်ဆိုတာလည်းပြောလို့မရဘူးပေါ့နော်ဆိုတော့
ဟုတ်ကဲ့အဲ့တော့နောက်ဆုံးတစ်ခုမေးချင်တာကအခုဒီ Donald Trump ပေါ့နော်ခုသူနဲ့ဝင်ပြီးတော့မှရှင်ပြိုင်မဲ့ Republican Party ရဲ့တရားဝင်ရွေးချယ်ထားပြီးသားဒီသမ္မတလောင်းကဆိုလို့ရှိရင်အခုဒီရက်ပိုင်းလပိုင်းမှာပဲပေါ့နော်သူ့ကိုဒီလိုလှုပ်ကြံတက်တက်ဖြတ်ဖို့အကြိုးစားမှုနဲ့ပတ်သက်ပြီးတော့ဒီ American ပြည်သူတွေကြားမှာရောသူ့ရဲ့ Party ဝင်တွေကြားမှာရောသူကဘာပဲပြောပြောဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ပေါ်မှာဒါစာနာမှုတွေခုသူ့ပေါ်မှာခုနမဝင်ဘူးရှင်းပြခဲ့သလိုပဲလူတွေရဲ့စိတ်သူရဲ့ mindset တွေအကုန်လုံးကိုတခုမဟုတ်ဒါဆွဲဆောင်မှုတခုလည်းဖြစ်လာနိုင်တယ်ပေါ့ဆိုတော့ကမလာဟဲရစ်ဝင်ပြီးတော့ရှင်ပြိုင်မဲ့ပေါ့နော်တကယ်တမ်းပြောဝင်ပြီးတော့မှအဲ့လိုမျိုးအဲ့ဒီလိုမျိုးဝင်ပြီးရှင်ပြိုင်မဲ့လူက Donald Trump ဖြစ်နေတယ်ဆိုတော့ဘာလို့တဖက်ရှင်ပြိုင်ဘက်ကတကယ်ဟမတောက်လျှောက်ဒီအမေရိကန်နိုင်ငံရေးမှာရောသူ့ရဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေမှာရောသူကအများကြီးဒီနီလန်းပေါင်းစုံနဲ့တုံးပြီးတော့မှလူတွေကိုသူကဟိုဆွဲဆောင်စည်းရုံးနိုင်တဲ့အနေအထားမျိုးမှာရှိတော့ဒါကသူ့အတွက်အားသာချက်တစ်ခုလို့ဖြစ်နေတော့ကမလာဟဲရစ်အတွက်စိန်ခေါ်မှုတွေရောရှိလာနိုင်မယ်လို့ထင်လားရှင
်ဟုတ်ကဲ့ပါဒီရွေးကောက်ပွဲကအမတန်မှနှစ်ဖက်တစ်လုံးအတွက်စိန်ခေါ်မှုရှိရဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့တော့ကျွန်မယုံကြည်ရဲ့ အပြန်နဲ့အထိုးနှက်မှုတွေကျွန်တော်တို့တွေ့ရမယ်လို့ထင်တယ်ပေါ့နော်အမ် challenge ရှိမယ်ကျွန်တော်တို့တကယ်လို့သူ့ဘက်ကကမလာ Harris ဘက်ကဒီလိုမျိုးအထောက်ပံ့တိတိကျကျရတယ်သူတို့ view ဟာတိတ်ချကောင်းတယ်သူ့ကိုသူ့ရဲ့ advisor ကြီးကောင်းတယ်ပါညာဆိုလို့ရှင်တော့အရန်ကြီးအစိုးရင်စရာတော့မလိုဘူးလို့ထင်တယ်အရင်တော့အမေရိကမှာအမျိုးသမီးတွေကိုသမ္မတအဖြစ် Hillary Clinton နောက်မှကျမတို့သမ္မတ Trump ကိုရှုံးခဲ့တယ်ပေါ့နော်ဆိုတော့အကုန်လုံးနိုင်မယ်လို့ထင်ထားတဲ့ Hillary Clinton နောက်မှရှုံးခဲ့တယ်ဒီလူမဲအမျိုးသမီးကနိုင်နိုင်ခြေရှိလားဆိုတော့ကျမတို့ဝင်းပြိုင်ပြီးဆိုကြတယ်ဟိုကသူ့မှာနိုင်နိုင်ခြေကတော့ရှိတယ်လို့ကျမမှတ်ယူတယ်အမျိုးသမီးတယောက်အနေနဲ့ဆိုလို့ရှိရင်တော့ဒီလိုမျိုး American မှာအမျိုးသမီးသမ္မတဖြစ်လာတာကိုတော့ကျမတို့ကကြိုးစားပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဒီသမ္မတဟောင်းထရန့်နောက်ပြီးတော့ရှိကမလာဟဲရစ်ပေါ့နော်ခုတရားဝင်ရွေးချယ်မှုတော့မရှိသေးဘူးဒါပေမဲ့အလားအလာအများကြီးရှိတဲ့သူသမ္မတတယောက်အနေနဲ့ကျမတို့ဖောက်ကြည့်ကြတာပေါ့နော်ဟုတ်ကျေးဇူးအများကြီးတင်ပါတယ်မဝေနူးရှင်ဟုတ
်
ခုလိုမျိုးအချိန်လေးရှင်ပေးရကျေးဇူးတင်ပါတယ်
Okay, well, just about much. But then you finally see the light. I found the power. I found the power of me. And I moved a mountain. I set my inner hero free. And I took control. I chose my own. Carried my own.
Tamara Long Pien, Yue Chen, Nain Ya Gwen Shi, Jira Shi, Du Tamara Kamala Harris, Gay, Nain Ya Yue Dwee Jong, Pia Tan Muri, Bo Ma.လူခွေလှူရှာသူမဝဝေနူးနဲ့ဆွေးနွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်ရှေ့သတင်းဘက်မှာတော့စစ်ကောင်စီရဲ့ဖမ်းဝရမ်းထုတ်တာကိုခံရပြီးတော့အမေရိကန်ကိုရှောင်တိန်ခဲ့ရတဲ့မင်းသမီးအင်ဂျယ်လမုံရဲ့လက်ရှိသူအခြေချနေထိုင်တဲ့အမေရိကန်ပြည်ထောင်စုမှာဘလို့ရှင်သန်ရပ်တည်နေသလဲမြမရေးမှာဘလို့မျိုးဆက်ပြီးတော့ပါဝင်လှူရှာနေပါသလဲဆိုတာကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာအမေရိကန်တွေကိုဂုဏ်ပြုတဲ့အနေနဲ့ဇူလိုင်လကိုမြန်မာအမေရိကန်လအဖြစ်နဲ့အင်ဒီယားနာပြည်နယ်မှာတော့သတ်မှတ်ထားပါတယ်။အင်ဒီယားနာပြည်နယ်ကမြန်မာအမေရိကန် Institute BACI အဖွဲ့ဝင်တွေကမြန်မာအမေရိကန်လအထိမ်းအမှတ်ဆင်နွှဲတဲ့အနေနဲ့ဒီနှစ်နွေရာသီမှာတော့မြို့တော်ဝါရှင်တန် DC ကိုလေ့လာရေးခီးထွက်လာပြီးတော့နိုင်ငံခြားရေးဌာနပြည်နယ်ကိုစားပြုလွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ကိုအောင်အောင်ကစူးစီးတင်ပြပေးထားပါတယ်။
နိုင်ငံသူနိုင်ငံသားတွေရဲ့အခွင့်အရေးနောက်လူငယ်တွေအတွေ့အကြုံရရှိဖို့ရည်ရွယ်ပြီးတော့အိန္ဒိယနာပြည်နယ်အိန္ဒိယနာပူလစ်မြို့မှာအခြေစိုက်တဲ့ BACI အဖွဲ့ဝင်တွေဒီဝါရှင်တန် DC မြို့တော်ကိုရောက်ရှိနေပါတယ
်ကျွန်တော်တို့ Burmese American Community Institute ကနေကျင်းပကျင်းပပြီးတော့ဒီတစ်နှစ်မှာတကလောက်တဲ့ပညာရေးနဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့ဒီလူကြီးအမေရိကန်နိုင်ငံကွန်ဂရက်စ်နဲ့အစိုးရနဲ့တွေးဖို့ကျွန်တော်လူငယ်တွေကိုခေါ်လာတာဖြစ်တာကျွန်တော်တို့နံပါတ်1ကဒီလိုလာတယ်ဆိုတဲ့နေရာမှာဒီအယောက်ပေါက်ကတော့60လောက်ရှိပါတယ်ဒီကောလိပ်ကျောင်းသူကျောင်းသားတွေနဲ့အထက်အကျောင်းသူကျောင်းသားတွေပေါင်းပြီးတော့မှကျွန်တော်တို့လာတာဖြစ်တယ်ဒီ summer scholars program မှာပါဝင်နေတဲ့ကလေးတွေဖြစ်တယ်မနစ်က2023မှာIndiana governor ကနေပြီးတော့ကျွန်တော်တို့ Burmese American Community Month ကိုကြော်ညာအတိအမှပြုထားတာဖြစ်တယ်။ဒီနေ့နဲ့ပြောရမယ်ဆိုရင် proclamation လုပ်ပြထားပါတယ်။ Burmese American Community Month ဆိုတာကျွန်တော်တို့ Burmese American တွေရဲ့အောင်မြင်မှုကိုသူတို့အတိအမှပြုထားတာဖြစ်တယ်။အဓိကအနေနဲ့ကျွန်တော်တို့ပညာရေးမှာထွတ်ချွန်နေတယ်ဆိုတဲ့ဟာကိုနံပါတ်1နော်အတိအမှတ်ပြုတာဖြစ်ပါတယ်။ဥပမာဖြင့်ကျွန်တော်တို့ USA မှာကလေးတွေကြောက်တက်နေတဲ့ High School ကြောက်တက်နေတဲ့ကလေးတွေဆိုလို့ရှိရင် College တက်နှုတ်က100မှာ90ခန့်တော့ကျော်နေတယ်။ဒါကဒီ Demographics ဒီအဖြူအမက်ဘသူအေရှားတွေကပါကျွန်တော်တို့ဘာမီစ်ကလေးတွေကပူတော်နေတယ်ဆိုတော့ကြားသားနေပါနံပါတ်2အနေနဲ့ကတော့စီးပွားရေးအရာ level ကျွန်တော်တို့ပါဝင် contribution ပြပေးစနေတယ်ဆိုတာကိုတို့အတိမှပြုထားတာဖြစ်တယ်။နံပါတ်3အနေနဲ့ကျွန်တော်တို့ဒီ civic participation နဲ့ကျွန်တော်တို့မတူကွဲပြားခြားနာတဲ့လူမျိုးဒီ American နိုင်ငံတစ်ခုလို့ကျွန်တော်တို့ကလှပါစေတယ်ဒီတောင်းတစေတယ်ဆိုတဲ့အတိမှပြုလာရတာဖြစ်တယ်
เนาะตะมี้ก็จะยังยังกว่าเท่ากูอยู่แหละจําเลย experience ทุกคู่ขึ้นเจปะเนาะดีซ่าเอาขึ้นมาไปเต็มเลยแต่ประมาณละตึกมาตะคามาไม่มีพูดอะไรทุกคู่ที่ดีเสียชุบะเนี่ยลาในเนี่ยตัวจําปะเนาะยังว่าซาจริงๆขึ้นไป
Mingalava จมารู้อ่ะ BACN community อ่ะนี่ลาได้ขึ้นไปจมารู้อะคือทีนี้Capital Hill มายูยาวุส่งเลริโกเวปิ๊ดแล้วหลุดออมัดเนี่ยตุ้ยปิ๊ดကျင်ရရေးအကြောင်းတွေလည်းတင်ပြမယ်ဆွေးနွေးဖို့လာတာဖြစ်ပါတယ
်ဟာအားလုံးမင်္ဂလာပါကျမတို့ဒီBCI ကပါလူငယ်တွေများကြီးဒီမှာဒီနေ့Capital Hill မှာလာရောက်တာဖြစ်ပါတယ်ကျမတို့အများသောဖြစ်ကလူငယ်တွေကပထမဆုံးရောက်တာလေးဖြစ်တယ်ပြီးတော့ဒီနေ့ကျမတို့ program အနေနဲ့ဒီမှာရှိတဲ့လွတ်တော်မှတ်တွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ဒီတွေ့ဆုံတဲ့ချိန်မှာမြန်မာနိုင်ငံမှာပြပြနေတဲ့ဒီပြဿနာအခင်းတွေကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
State Department နိုင်ငံချင်းဝင်ကြီးဌာနမှာမြန်မာနဲ့ပတ်သက်ပြီးတော့မှ officers လူကြီးတွေနဲ့တွေ့ဖို့ရှိတယ်။နံပါတ်1အနေနဲ့ United States Institute of Peace နဲ့တွေ့ဖို့ရှိပါတယ်။ပြီးကျွန်တော်တို့ဒီကိုပြန်လာမယ်။ဒီ Capitol Hill Building မှာဒီက Senator ထောင်းရောင်းပြီး Congressman Andrew Carson ယုံနေရနေပြီးတော့မှကျွန်တော်တို့တွေးဖို့ရှိပါတယ်အိန
္ဒိယနဲ့ပြည်နေရပဲ
ဟုတ်ကဲ့နံပါတ်1ကတော့ဒီကျွန်တော်တို့ Burma Act ဆိုတဲ့အဲ့ဥပဒေဒီ American Congress ကနေပြီးတော့မှမနှစ်တနည်းကသူတို့ pass ပြီးသားဖြစ်ရှိတယ်ဒီ Burma Act နဲ့ပတ်သက်ပြီးတော့ဘယ်လိုပူဇော်မျိုးနဲ့ကျွန်တော်တို့ကဒီဟာထက်ကောင်းအောင်တင်ဖြစ်လုပ်နိုင်မလဲဆိုတဲ့ဟာကိုသူတို့နဲ့ဆွေးနွေးဖို့တခုရှိတယ်ပြီးတော့လည်းအခုကျွန်တော်တို့နိုင်ငံတွေးမှာဖြစ်ပြင်းနေတဲ့ဒီစီးရီးအရာရယ်ပြီးhumanitarian လူသားချစ်စာနာထောက်ပါလူအပ်မှုတွေရယ်ပြီးတခြားလူအပ်တဲ့ဒီ constitution နဲ့ပတ်သက်ပြီးတော့မှ expert တွေလူအပ်နေတဲ့အကြောင်းနဲ့ကျွန်တော်ဘယ်လိုပူဝိုင်းဝန်းပြီးတော့မှဒီဟာထက်ထိရောက်တဲ့action american suya ga ni yu pe nai ma le su re ha re ko chano adika tha pi lo ma swin lu twa ma chit par
အောင်ရိုက်ကူးတင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေးအမေရိကန်တစ်ခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့တီရှူးငပြောဆိုတာဘာလဲကချင်ပြည်နယ်ထဲမှာတီရှူးငပြောလာဆိုင်တဲ့အတွက်ပျက်စီးခဲ့ရတဲ့မြမသဘာဝပတ်ဝန်းကျင်ဘလို့မျိုးပြန်ကောင်းအောင်လုပ်မလဲဆိုတာကိုဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစိန်ကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်
အများဆက်ဝင်စားနေတဲ့ tissue ငပြောနဲ့ပတ်သက်ပြီးတော့ဆက်မပြောပြပေးပါ။ပထမအဆုံးပေါ့နော် tissue ငပြောဆိုတာဘလို့ငပြောမျိုးပါလဲ
။ငပြောပင်ရနေပြီးတော့လေ tissue culture နည်းနဲ့မျိုးပွားထားတာပေါ့နော်။ဒါကတော့နည်းပညာပိုင်းဖြစ်ပါတယ်။နည်းပညာပိုင်းမှာကျတော့တက်ရှိတွေမှာ cell တစ်လုံးထဲမှာ totipotency ဆိုတဲ့နေရာမှာကျတော့ cell ထဲမှာပါတဲ့ပစ္စည်းတွေဟာအဲ့ဒီအပင်နဲ့အလားတူတပင်ဖြစ်နိုင်တယ်။ဟိုတက်ရှိဆိုရင်လည်းအဲ့ဒီတက်ရှိနဲ့အလားတူတစ်ခုဖြစ်နိုင်တယ်၊တစ်ကောင်ဖြစ်နိုင်တယ်၊တစ်ယောက်ဖြစ်နိုင်တယ်ဆိုရက် theory ရပေါ့။အဲ့ထက်ကဒီ cell လေးတစ်လုံးကိုရပြီးတော့သူစိုက်နှက်တတ်တဲ့ media ပေါ့တင်လိုက်လို့ရှင်အပင်တစ်ခုဖြစ်လာတာပေါ့နော်။သူ့ရဲ့မိခင်နဲ့တသွေးမတိန်တူတဲ့ true to type ပင်တွေရဖို့အတွက်ဆိုရင်သူ့ရဲ့မိခင်ရဲ့ tissue လေးကိုယူပြီးတော့ကျမတို့အာဟာရနဲ့ပွားလိုက်တဲ့အခါမှာရာနဲ့ထောင်နဲ့ခြီးပြီးတော့ဒီအာဟာရပြင်မှုဟိုပွားလို့ရပါတယ်အဲ့ဒီခါမှာလေကျမတို့ကရိုးရိုးသမယိုးချဆိုင်နေဆိုလို့ရှိရင်မပြောပင်ဆိုလို့ရှိရင်တပင်ကနေတားတဲ့တဲ့နှစ်တဲ့ဆယ်တဲ့လောက်ပဲထွက်မယ်ဒါပေမဲ့ကျမတို့ကတ िश ူးလေးကိုယူပြီးတော့ဒီဓာတ်ခွဲကန်းထဲမှာမျိုးပွားလိုက်မယ်ဆိုလို့ရှိရင်ကျမတို့ကအပင်တွေကထောင်နဲ့တောင်းနဲ့ခြီးပြီးတော့ပွားနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေတော့ရှိတယ်ဒါပေမဲ့လည်းသူကဒီဓာတ်ခွဲကန်းနေဆိုရက်ဒီ facility တွေလိုအပ်တယ်ကျွမ်းကျင်မှုတွေလိုအပ်တယ်တရှု culture နဲ့မျိုးပွားထားတဲ့အပင်လေးတွေကတော့သူတို့ကနုနေတယ်ဟိုတဘာဝတံကိုမခံနိုင်သေးတော့ကျမတို့ကအဲ့ဒါကိုခံနိုင်အောင်လေ့ကျင့်တဲ့ hardening technique လေးတွေပါလေတော့လိုအပ်ပါလေဆရာမအဲ့ဒါကတော့သူ့ကိုကျမအနေနဲ့အားလုံးနားလေအောင်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဟိုမိခင်နဲ့တသွေးမတိန်ဗီဇတူရဲ့အပင်တွေကိုဓာတ်ခွဲခန်းထဲမှာတပြိုင်နက်တည်းအပင်မောင်းများစွာထုတ်လုပ်နိုင်တဲ့နည်းပညာနေပြီးတော့ပွန်ထားလာတဲ့အပင်လေးကိုပဲပြောပြရစီရှင်
။ညာသွားချင်းသိတာတ िश्यू ငပြောဟာဒီအယုတ်တရားနေပြီးတော့ပုံမှန်ဒီကချင်ပြည်နယ်ဘက်မှာအများပြားလာပြီးစိုက်တယ်ပေါ့။သူတို့စိုက်တဲ့အခါမှာသဘာဝပတ်ဝန်းကျင်တွေတော်တော်ပျက်စီးတယ်လို့ပြောပါတယ်။ဒီလိုမျိုးတ िश्यू ကနေပြီးတော့ပွားပြီးထုတ်ထားတဲ့ငပြောဟာအန္တရာယ်ရှိပါသလား
။ဟိုတ िश्यू ငပြောကိုစပြီးတော့ထုတ်လုပ်ခဲ့တဲ့ဒီထိုင်ဝမ်က Banana Research Institute ကိုသွားပြီးတော့လေ့လာဖို့ပါလေဒီ tissue မျိုးပွားတဲ့နည်းတွေကိုသူတို့စခဲ့တဲ့ Taiwan မှာပေါ့နော်ကောင်ရှုံမှာပေါ့ကျမသွားပြီးလေ့လာဖို့တော့ဒီအပင်ကတော့ကျမတို့အနေနဲ့ကတော့ဘာမှသူ့ရဲ့ဟိုပြဿနာမရှိပါဘူးဒါပေမဲ့အပင်ကို monoculture နဲ့စီးပွားပြည့်စိုက်တဲ့အခါကျတော့သူ့ရဲ့ဂေဟာစနစ်ကဒီငပြောပင်စိုက်တဲ့ဂေဟာစနစ်ကြီးကိုတစ်ဖက်ဆောင်းနဲ့လောက်ရတာပေါ့လောက်တဲ့အခါမှာပိုးလဲကြကောင်းကြမယ်ပိုးတွေကြမယ်နောက်ပြီးတော့အတိကြီးထွားမှုတို့အတိတင်တာတို့အဲ့ဒီအတွက်အော်မုံဆေးတွေနောက်ပြီးတော့ဒီကြရောက်တဲ့ယောဂါတွေကိုကာကွယ်တဲ့ယောဂါတတ်တဲ့ဆေးတွေပိုးမွားတွေကိုနှိမ်နင်းတဲ့ဆေးတွေပေါ့နော်သူ့ရဲ့ဂေဟာစနစ်ကသူက unbalance ဖြစ်နေရဒီပြောတွေပဲစီးပွားပြည့်စိုက်တဲ့အခါမှာအဲ့ဒါတွေကိုတုံးဆွဲရတုံးဆွဲရတဲ့အခါမှာဆိုလို့ရှိရင်လည်းအဲ့စိုက်ပြိုးတဲ့ဒေတာတွေကဥပဒေတွေပေါ့နော်ကျမတို့စိုက်ပြိုးရေးမှာဆိုရင်ပုတ်တဆေဥပဒေရှိပါတယ်ညောစာဥပဒေရှိပါတယ်အဲ့ဥပဒေတွေနဲ့ကင်းလွတ်တဲ့နေရာတွေဖြစ်နေတဲ့အခါကျတော့တစ်ဖက်နိုင်ငံကအတွင်းအားစုတွေကိုတုံးဆွဲတယ်တုံးဆွဲတဲ့အခါမှာလည်းကျမတို့နေစနစ်မမှန်တာတွေလည်းရှိကောင်းရှိရဲ့အခါမှာနေကြီးမှာဆိုရင်ဓာတ်ကျွမ်းအာနိသင်တွေမြင့်တက်တာတွေအဲ့ဒါလေးတွေကြုံရတယ်နောက်ပြီးတော့လည်းဒီဟာရဲ့ side effect ပေါ့နော်ဒီတုံးလိုက်တဲ့ဓာတ်ရုပ်ပစ္စည်းတွေရဲ့ side effect ဒိတ်တွက်ဆိုးကျိုးတွေကိုအလုပ်သမားတွေကအများကြီးခံရတာတခုတွေ့ရပါတယ်နောက်တစ်ခုကကြတော့ဒီရောကျိုးဝိုင်းလိုနေရာမျိုးတွေမှာစိုက်ထားတာတွေနောက်အခွန်မရှိဘဲနဲ့ဒီနေဆိုင်ကိုထွက်သွားတာမျိုးတွေကတော့ဒီထိခိုက်မှုကျွန်တော်နိုင်ငံမှာရှိပါတယ်ဆရာ
ဟုတ်ကဲ့ဒီလိုမျိုးဒီဥပဒေပေါင်းနဲ့လည်းတခြားပိတ်ပင်တာတွေတားဆီးတာတွေမလုပ်နိုင်တဲ့အချိန်မှာဒီဒီငပြောစိုက်တာတွေကလည်းဖြစ်လာတယ်ပြီးတော့မြေလည်းပျက်စီးတာတွေအများကြီးပေါ့နော်ပတ်ဝန်းကျင်ပျက်တယ်ငပြောကိုယ်တိုင်ကတော့အန္တရာယ်ရှိဘူးဒါပေမဲ့သူ့ကိုတုံးတဲ့ဓာတ်ရုပ်ပစ္စည်းတွေနဲ့ထိခိုက်နေတဲ့နေရာဒီနေရာတွေဘယ်လိုပြန်ပြီးတော့ပြင်ရပါမလဲဆင်နော်ဒီမြေကိုပြန်ပြီးကောင်းအောင
်ကျမတို့မှာတော့စိုက်ပျိုးမြေတွေမှာခြားတော့ရုပ်ကုန်တက်တီးရကောင်းအောင်မှာပေါ့နော်မောမောရော်ရရှိရမယ်လေးဝင်လေးထွက်ကောင်းအောင်မယ်ချိန်ဖန်ခြင်းဟာဆိုရင်တမအောင်မယ်နောက်ရေချိန်နိုင်စွမ်းရှိရမယ်ပေါ့အဲ့ဒါတွေက ဟိုတော်တော်များများပြည့်စည်သွားပြီနောက်ပြီးတော့မြေကြီးရဲ့မှာအဓိကရှိရဲ့အမှုစည်းဝါပေါ့နော်အမှုစည်းဝါကမြေစည်းဝါကောင်းဖန်တီးပေးတယ်ဖန်တီးပေးတဲ့အမှုစည်းဝါကလည်းဒီစည်းဝါတွေကြောင့်သူကတိတ်ဆုံးသွားမှုတွေရှိရဲဆိုတဲ့အခါကျတော့ကျမတို့ကအဲ့လိုမျိုးမြေတစ်ခုမှာဥမာဆိုရင်သူတို့ plastic တွေဖုံးခဲ့တယ်ဆိုရင် plastic တွေဖယ်ပြရမယ်enzyme ထုတ်တဲ့အမှုစည်းဝါတွေပေါ့နော်ကျမဆိုရင်လည်းဒီဟာနဲ့ပတ်သက်ပြီးတော့သူ့တည်တနာတော်တော်လောက်ပါပဲအိုက်ကိုဒါမှမဟုတ်ဆိုရဲဒီ enzyme တွေအများကြီးထွက်တယ်နောက်ပြီးတော့ဒီညဉ့်ဉန်းပစ္စည်းတွေကိုချိတ်ဖြတ်နိုင်တဲ့ enzyme တွေထုတ်တဲ့မှုမျိုးပေါ့အဲ့လိုမျိုးတွေထက်သွင်းပြီးတော့အဲမြေကြီးရွာကိုစီးပွားကွန်တက်တီကောင်းအောင်ပြန်ကုစားတာမျိုးတွေလည်းရှိပါတယ်နောက်ပြီးတော့ပတိပါမြက်ဆိုင်လည်းပတိပါမြက်ကအမြက်ကရှည်တယ်သူ့ရဲ့ enzyme တွေကြောင့်တီကောင်းဆိုရင်နှစ်လအတွင်းရောက်လာတယ်ပေါ့နော်အဲ့လိုမျိုးတွေစိုက်တာမျိုးတွေနဲ့ကျမတို့ပြန်ကုစားရမယ်ဆိုရင်တွိတ်ဆန်ချေးတွေနဲ့အခြေခံပြီးလုပ်တဲ့ကျမတို့ဟိုတဘာဝနီဩစာတွေနဲ့ပြန်ပြီးတော့ပြင်မယ်ဆိုလို့ရှိရင်တော့အဲ့ညကြီးတွေပြန်ပြီးတော့ကောင်းလာနိုင်ပါတယ်နောက်ပြီးတော့ကျမတို့သစိမ်းညဩစာလို့ခေါ်ရဲပေါ့လေဒီပဲပင်နုနုလေးပဲပင်နုနုလေးစိုက်ပန်းစပြီးတော့ဖူးတဲ့အချိန်မှာသူညဩစာအမြင့်ဆုံးအချိန်မှာညင်မြုပ်တာမျိုးပေါ့စိမ့်ညောစာကျွေးရမျိုးပေါ့နော်။နောက်မြေကိုတန့်ဆင်အောင်လုပ်တဲ့ဒီ tricoder မှမှုတွေထက်သွင်းပေးရမျိုးတွေနဲ့ဆိုရင်တော့ကျမတို့အဲ့မြေကစိုက်ပျိုးမြေဖြစ်နေပြန်လဲပြီးတော့ရရှိနိုင်ပါလေဆရာ
။ဒီ tissue ငါပြောစိုက်တာကချင်ပြည်နယ်ဘက်မှာပဲလားတခြားဘယ်နေရာတွေမှာစိုက်ပါသေးလဲဆရာ
။ဒီတရုတ်လူမျိုးတွေစိုက်တာဆိုတော့လေကျမတို့ကြားတာတော့အဲ့စကိုင်းတိုင်းဘက်မှာလဲနည်းနည်းတော့ကြားတယ်ဆရာမ။ခိုင်းဘက်လေကတားတို့ဘာလို့အဲ့ဘက်တွေရောလဲကြားပါသူတို့နည်းငင်းငှားပြီးတော့စိုက်တာမျိုးတွေန
ော်ဒီဘလုံးငပြောမျိုးကိုသူတို့တ िश ူးငပြောအနေနဲ့တ िश ူးထုတ်ပြီးတော့စိုက်တ
ာဟွာပေါ့ဆီမှာခွန်ဝါပေါ့နော်ခွန်ဝါကျမတို့ဆီမှာစားမယ်ဆိုရင်ရှစ်ရှစ်ကြွကြွခွန်ဝါမပြောသေးသေးပေါ့နော်အဲ့ဒီဟာကိုပဲသူတို့တုံးတယ်တုံးတဲ့အခါမှာသူကဟိုတခိုင်မှာဆိုလို့ရှိရင်အဖေးရေတွက်များတယ်ပေါ့ဆီမှာအဲ့လိုမျိုးအနေနဲ့ဆိုတော့လေသူတို့တရုတ်ပြည်ကိုတင်တယ်တရုတ်ပြည်မှာလည်းဒီဟာစိုက်လို့ကအစင်မပြေတဲ့ဒေတာတွေဖြစ်တဲ့အခါမှာပေါ့ခပြောသည်ဆိုင်လို့အစင်မပြေတဲ့ဒေတာတွေကိုတင်ပို့တာခွန်ဝါဒီလို့ခေါ်တာပေါ့နော်ကျမတို့ဆိုတာရွှေဝါခပြောလို့မျိုးပေါ့
တီးမွေးလားဆင
်ဟုတ်ကဲ့ဆင်မတီးမွေးမှာကြတော့ကျမတို့အစိမ့်ရှိရယ်အဝါရှိရယ်ပေါ့သူကအဝါမျိုးတွေများပါတယ
်ဒေါက်တာတန်းတန်းဆင်ရဲ့ပြောကြခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပေးရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာခဏပါရှင်ဒီကနေ့ညရဲ့အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာစီစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကတလှည့်ပြောပြပေးပါမယ်
ဘိုင်ကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ဟာဝါရှင်တန်မြို့တော်ကိုရောက်လာတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့မနေ့ကတီးကြစီတွေ့ဆုံခဲ့ကြပါတယ်။ဂါဇာစစ်ပွဲအဆုံးသတ်ရေးဟာမတ်တို့လက်ထက်ကဇာကန်ဒီပြန်ခေါ်လာနိုင်အောင်ဆောင်ရွက်ရေးနဲ့ရေရှည်ငြိမ်းချမ်းရေးအတွက်ဖြေရှာနိုင်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးတိုက်တွန်းနေပါတယ်။ပြီးခဲ့တာပြင်ပြီးခဲ့တဲ့6လအတွင်းဂါဇာဒေသမှာဖြစ်ပျက်ခဲ့တာတွေဟာတုံးလုံးစရာထိခိုက်ပျက်စီးမှုတွေဖြစ်တယ်လို့ဒုသမ္မတဟဲရစ်ကလည်းပြောလိုက်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတရဲ့ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိသူလက်ရှိဒုသမ္မတကမလာဟဲရစ်ကိုထောက်ခံကြောင်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးမီရှယ်အိုဘားမားတို့ကတရားဝင်ထုတ်ပြန်ပြောကြားလိုက်ပါတယ်ဒီမိုကရက်ပါတီအတွက်မှာဩဇာအရှိဆုံးလို့ယူဆကြတဲ့အိုဘားမားတို့ဇနီးမောင်နှံကထောက်ခံကြလိမ့်မယ်လို့မျှော်လင့်ထားဖြစ်ပေမဲ့အခုလိုတရားဝင်ထုတ်ဖော်ပြောဆိုလာတာဟာသမ္မတလောင်းကမလာဟဲရစ်အတွက်တော့အရေးပါတဲ့ထောက်ခံမှုဖြစ်ပါတယ်အိုဘားမားဇနီးမောင်နှံကထောက်ခံကြောင်းကမလာဟဲရစ်ကိုတယ်လီဖုန်းနဲ့သုံးပွင့်ဆိုင်ဆက်သွယ်ပြောဆိုထားတဲ့ဗီဒီယိုမှတ်တမ်းကိုတော့ဒီကနေ့ဇူလိုင်လ26ရက်နေ့မှာပဲမနေ့ပိုင်းကပဲဒီထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီသူဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးဂေးစ်နဲ့ဟဲလန်တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေတင်ကြပါသေးရှင်